Welcome to the Voice of America in Burmese.
မင်္ဂလာပါဗျာဒေါက်တာရှင်များရှင်ဗီရိုအမေရိကန်သံဃာနေ2024ခုနှစ်စက်တင်ဘာလ24ရက်အင်္ဂါညပိုင်းဗီရိုမြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်တိုင်းအထက်ထုတ်ပေးနေပါပါရှင်ဗီရိုရေဒီယိုအစီအစဉ်တွေကို92မီတာ3258တို့အပြင်လိုင်းလက်မီတာ190တို့ကနေတိုင်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလီမာကအစီအစဉ်မှုအဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းမသတ္တရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့နေ့ကိုအလိမ္မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထိတ်တန့်ရောက်နေတဲ့နေ့ကတော့လက်ဗနွန်မှာတိုက်ခိုက်မှုတွေပြင်းထန်နေပါတယ်ကုလသမဂ္ဂထရီညီလာခံမှာအတွင်းမှုချုပ်ကမြမအရေးမိန်ကွန်းထဲမှာထည့်ပြောသွားပါတယ်ဒေါက်ဆန်းစုကြည်ကိုဗာတီကန်မှာခိုလုံမှုပုံရမ်းမင်းကြီးကကမ်းလှမ်းလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့နေ့ကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ပြီးမှတော့ဒီကနေ့ညနားဆင်ရမယ့်ထဲမှာလေးဆောင်တိုက်ခိုက်မှုကြောင့်ရှမ်းပြည်မြောက်ပိုင်းမှာအရက်သားတွေသေဆုံးထဏ်ရာရခဲ့ပါတယ်
လေးလုံးပေါ်နေတယ်စနိုက်ခဲမှာနှလုံးလေးနိုင်ကျန်နှလုံးညှို့နေတဲ့ကြားပေါ့ကလေးမတွေတယောက်ကြည့်တယ်၃ယောက်တော့တန်ရန်ရပြီးတော့တော်တော်များတယ်ပြီးတော့ချက်ချင်းဆိုတော့၁၀ယောက်ဆိုတော့ကြည့
်လာရှိုးမျိုးကန်တူကပြောပြပေးသွားတာပါဒီအကြောင်းတရင်အပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းတူရခိုင်ပြည်နယ်ဘက်မှာတော့လေးချောင်းကိုအဓိကတုံးပြီးတော့တိုက်ခတ်နေတာအပောင်းဝင်ရေဘေးတန်တင်ခဲ့တဲ့အင်းလေးဒေတာရဲ့နောက်ဆုံးအခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်ပါကိုတင်ဆက်ပေးမှာပါဒါရီနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်နောက်ကမ္ဘာတစ်လောက်ခီးသွားအစီအစဉ်စတဲ့ပတ်စဉ်ခဏတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါရီကိုတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးသွားမှာပါရှင်
လေဗနွန်နိုင်ငံတောင်ပိုင်းကိုအစ္စရေးကလေကြောင်းကနေဒီနေ့လဲဆက်လက်တိုက်ခိုက်နေပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်နှစ်ရက်အတွင်းမှာလေဗနွန်နိုင်ငံသား950ကျော်သေဆုံးခဲ့တယ်လို့လူပေါင်း1650လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။သေဆုံးခဲ့သူတွေထဲမှာကလေးငယ်35ယောက်နဲ့အမျိုးသမီး60နီးပါးပါဝင်တယ်လို့လေဗနွန်ကျန်းမာရေးအရာရှိတွေကပြောပါတယ်။လေဗနွန်တောင်ပိုင်းရဲ့အရှိချမ်းကပြင်မှတ် 1300 ကျော်ကိုတင်းလာနေကအစ္စရေးဘက်ကတိုက်ခိုက်ခဲ့တာပါ။အစ္စရေးနိုင်ငံမြောက်ပိုင်းကိုရော့ကက်တွေနဲ့ပစ်ခတ်နေတဲ့အဖွဲ့တွေအပါအဝင်ဟစ်ဘိုလာအဖွဲ့ရဲ့ဒါဇင်နဲ့ချီတဲ့ပစ်မှတ်တွေကိုဆက်လက်တိုက်ခိုက်နေတာလို့အစ္စရေးစစ်တပ်ကပြောပါရယ်။လေဗနွန်အရှေ့ကျန်းဘာခါတောင်ကြားဒေသခံတွေကိုဟစ်ဘိုလာအဖွဲ့ရဲ့လက်နက်ထောက်ပို့နေရာတွေနဲ့ဝေးရာမှာနေဖို့အတွက်အစ္စရေးစစ်တပ်ကသတိပေးထားပါရယ်။အရက်သားတွေဘေးလွတ်ရာပြောင်းရွှေ့ဖို့သတိပေးချက်ကိုအလေးအနက်ထားဖို့ကိုလည်းအစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟုကသတိပေးနေပါရယ်။လူတွေထောင်နဲ့ချီဘေးလွတ်ရာထွက်ပြေးနေကြပြီးတော့အများအပြားထိခိုက်ဒဏ်ရာရနေတဲ့အခြေအနေတွေဖြစ်နေတယ်လို့ဒေတာရင်းတင်းမာမှုတွေပိုတိုးလာနေတဲ့အခြေအနေပေါ်အထူးစိုးရိမ်နေကြအောင်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရကပြောဆိုပါရယ်။အစ္စရေးဘက်ကလေကြောင်းကနေဆက်ပြီးတော့တိုက်ခိုက်နေချိန်မှာပဲအစ္စရေးနိုင်ငံမြောက်ပိုင်းဒေတာကိုဟစ်ဘိုလာအဖွဲ့ကရော့ကက်တွေအပါအဝင်အကြိမ်တရာလောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တွေရဲ့ရွေးချယ်မှုပြောင်းသွားအောင်တရုတ်ရုရှားနဲ့အီရန်တို့က AI ငြိမ်းချမ်းထုတ်သုံးပြီးတော့ကြိုးစားနေတယ်လို့အမေရိကန်အမျိုးသားထောက်လှမ်းရေးဌာနကသတိပေးလိုက်ပါတယ်။ဒီမိုကရက်သမ္မတလောင်းကမလာဟဲရစ်စ်နဲ့ Republican သမ္မတလောင်းဒေါ်နယ်ထရမ့်တို့ပြိုင်ဆိုင်ကြမယ်။သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း40လောက်သာလိုတော့ချိန်မှာပဲထောက်လှမ်းရေးဌာနတွေရဲ့စုံစမ်းတွေးရှိမှုတွေကိုတုံ့သက်ပြီးတော့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးရုံးကတွေးရှိချက်အစ်ကိုတနေ့လာနေနောက်ပိုင်းကထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံသားကရွေးကောက်ပွဲနှောက်ယှက်ဖို့စူးစမ်းသူတွေဟာဖြစ်လာတဲ့သတင်းတွေကို AI နည်းပညာချက်ချင်းသုံးပြီးတော့သတင်းတူသတင်းမှားတွေလှုပ်ကြံဖြန့်နေတယ်လို့အမည်မဖော်လိုတဲ့ထောက်လှမ်းရေးတာဝန်ရှိသူတယောက်ကသတင်းတော့တွေကိုပြောကြားခဲ့ပါတယ်။ AI ကိုအသုံးချနေပေမဲ့မဲဆန္ဒရှင်တွေအပေါ်လုံးဝလွှမ်းမိုးသွားနိုင်တော့တဲ့အထိအပြောင်းအလဲတွေဖြစ်အောင်တော့မလုပ်နိုင်ဘူးလို့သူကပြောပါတယ်။ရွေးကောက်ပွဲလုံခြုံရေးကိုအဓိကတာဝန်ယူထားတဲ့ Cyber လုံခြုံရေးနဲ့အခြေခံအဆောက်အအုံလုံခြုံရေးဆိုင်ရာဌာန CISA ကထိတ်တန့်တာဝန်ရှိသူတယောက်ကတော့ AI နဲ့ပတ်သက်လို့အများကထင်နေသလောက်ရွေးကောက်ပွဲပေါ်လွှမ်းမိုးနိုင်လောက်အောင်မလုပ်နိုင်သေးတာတွေ့ရတယ်လို့ VOA ကိုပြောကြားထားပါတယ်။ November ကျင်းပမဲ့ရွေးကောက်ပွဲမှာ AI ဉာဏ်ရည်တုသုံးပြီးတော့နှောက်ယှက်နိုင်တယ်ဆိုတာအမေရိကန်တာဝန်ရှိသူတွေအရင်တည်းကအကြိမ်ကြိမ်သတိပေးထားကြပါတယ်ရှင်။
ကုလသမဂ္ဂထရီညီလာခံမှာကမ္ဘာခေါင်းဆောင်တွေဒီနေ့မင်ကွန်းတွေပြောနေကြတာမှာကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာနိုင်ငံအကြောင်းလဲထည့်သွင်းပြောသွားပါတယ်။
Is unsustainable. We can't go on like these. And second, the challenges we face are solvable. But that requires us to make sure the mechanisms of international problem solving actually solve problems.
ဒီမှာမြန်မာအပါအဝင်ကမ္ဘာတဝန်ပြည်ပခါတွေမှာအကျန်းဖတ်မှုတွေနဲ့လူသားဘေးဒုက္ခအကျက်အတဲတွေစိုးစိုးဝါဝါဆက်ကြုံနေရချိန်မှာကုလသမဂ္ဂအနေနဲ့ကူညီဖြည့်ရှင်ပေးဖို့အကြီးအကျယ်ပြက်ကွက်နေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောသွားပါတယ်။ယူကရိန်းစစ်ပွဲ၊ဂါဇာနဲ့အစ္စရေးလက်ဗနွန်နယ်စပ်အရေးပြဿနာတွေကိုလည်းသူကထောက်ပြသွားပါတယ်။ကမ္ဘာကြီးတည်ငြိမ်မှုထိခိုက်နေတာဒီအတိုင်းဆက်ကြည့်နေလို့မရတော့ဘူးလို့လည်းကုလသမဂ္ဂအတွင်းမှူးချုပ်ကမင်ကွန်းထဲမှာပြောကြားသွားခဲ့ပါသေးတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အလားတူပဲကမ္ဘာကြီးမှာဖြစ်နေတဲ့ငြင်းချမ်းရေးကိုချိန်ချောက်နေတဲ့ကိစ္စတွေကိုဒီနေ့ပြောကြားတဲ့သူ့ရဲ့မင်ကွန်းထဲမှာထည့်ပြောသွားပါတယ်။သမ္မတဘိုင်ဒန်ကအထူးရင်းညီလာခံမှာအမေရိကန်သမ္မတအနေနဲ့ဒါဟာနောက်ဆုံးအကြိမ်ပြောတာဖြစ်တယ်ဆိုတာနဲ့မင်ကွန်းကိုစတင်ခဲ့ပါတယ်။မြန်မာအရေးနဲ့ပတ်သက်လို့တော့ဒီကနေ့နေ့လယ်ပိုင်းကုလသမဂ္ဂအထူးရင်းညီလာခံမှာရိုဟင်ဂျာအရေးတီးခြားဆွေးနွေးပွဲတရက်ကျင်းပဖို့ရှိပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဂျူလီဘီရှော့ပ်လည်းတက်ရောက်ဖို့ရှိပါတယ်။မြန်မာနိုင်ငံမှာအရက်သားပြည်သူတွေပေါ်လေကြောင်းတိုက်ခိုက်မှုအပါအဝင်အကြမ်းဖက်မှုတွေကျွလွန်နေတဲ့မြန်မာစစ်ကောင်စီကိုလက်နက်နဲ့လောင်စာဆီပိတ်ပင်မှုတွေကိုချမှတ်ဖို့ကုလအဖွဲ့ဝင်နိုင်ငံတချို့ကလည်းတိုက်တွန်းပြောဆိုနေကြပါတယ်ရှင်။
ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းဇာပိုရီဇီးယားမြို့မှာရုရှားတိုက်ခတ်မှုကြောင့်လူတဦးထပ်မင်းနဲ့သေဆုံးပြီးတော့6ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းအစိုးရအရာရှိတွေကဒီကနေ့ပြောပါတယ်။လူတွေအိမ်တစ်လုံးနဲ့အခြေခံအဆောက်အုံတစ်ခုလည်းထိခိုက်ပျက်စီးခဲ့တယ်လို့ဇာပိုရီဇီးယားဒေသဆိုင်ရာအုပ်ချုပ်ရေးမှူးကပြောပါတယ်။ရုရှားဘက်ကဒုံးကျည်၄စင်း၊ drone 81စင်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ drone 66စင်းကိုတော့ယူကရိန်းလေတပ်ကကြားဖြတ် Hunter ထျက်စီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။Kiev မြို့တော်အပါအဝင်ဒေသ၈ခုထပ်မင်းဲမှာအခုလိုကြားဖြတ်တိုက်ခတ်နိုင်ခဲ့တာလို့လည်းပြောပါရယ်နိုင်ငံအလဲပိုင်း Poltava ဒေသမှာတော့ကြားဖြတ်တိုက်ခတ်လိုက်လို့ပျက်စီးသွားတဲ့ Russia drone အပိုင်းစာတွေကစွမ်းအင်အခြေခံအဆောက်အုံတစ်ခုအပေါ်ကျခဲ့တဲ့အတွက်နေရာတချို့မှာလျှက်စစ်မီးပြတ်တောက်သွားခဲ့တဲ့အကြောင်း Ukraine အစိုးရအရာရှိတွေကပြောပါရယ်ဒီချိန်ထဲမှာပဲ Russia ကာကွယ်ရေးဝန်ကြီးဌာနကလည်း Ukraine ဘက်က Belgorod ဒေသကိုပစ်ခတ်တိုက်ခတ်တဲ့ drone 90 Kars ဒေသကိုတိုက်ခတ်တဲ့ drone 50နဲ့ Brian's data ကိုတိုက်ခတ်တဲ့နောက်ထပ် drone တစ်စင်းကိုပြစ်ချဖျက်ဆီးခဲ့တဲ့အကြောင်းပြောပါရရှင
် View American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ52 32 kHz 9303ညနဲ့9383ည52 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လှိုင်းလိုက်မီတာ190 kHz 1905အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညရဲ့ထိတ်တန့်ရသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။ကက်သလစ်အသင်းတော်ရဲ့အကြီးအကဲပုပ်ဟန်မင်းကြီးဖရန်စစ်ကအကျဉ်းချနေတဲ့ဒေါအောင်ဆန်းစုကြည်ကိုဗာတီကန်နိုင်ငံမှာခိုလုံခွင့်ပေးမယ်လို့ကန့်လန့်ခဲ့ပါတယ်။ဒီလာဇန်ပိုင်းမှာပုပ်ဟန်မင်းကြီးနဲ့အာရှခရစ်ယာန်ဖုန်းတော်ကြီးတွေတီးခြားတွေ့ဆုံပွဲတုန်းကပြောခဲ့တဲ့ကောက်နှုတ်ချက်တချို့ကိုအီတလီဖုန်းတော်ကြီးအန်တိုနီယိုစပါဒါရိုကဒီခိုရီရာရီဒီလာဆီယာဆိုတဲ့နိုင်စင်ထုတ်သတင်းစာမှာဖော်ပြခဲ့တာဖြစ်ပါတယ်။ပုံရဲမင်းကြီးကဒေါန်ဆန်းစုကြည်ကိုပြန်လှုပ်ပေးဖို့တောင်းဆိုကြောင်းဒေါန်ဆန်းစုကြည်ရဲ့သားဖြစ်သူနဲ့လည်းအီတလီနိုင်ငံရောမမြို့တော်မှာတွေ့ဆုံခဲ့ပြီးဗာတီကန်မှာလာရောက်ခိုလုံမယ်ဆိုရင်လက်ခံမယ်လို့ကန့်လန့်ခဲ့တဲ့အကြောင်းတွေကိုအာရှကခရီးယန်ဖုန်းတော်ကြီးတွေကိုပြောခဲ့တယ်လို့ခီးမှတ်တမ်းတွေအရသိရပါတယ်။မြန်မာနိုင်ငံအခြေအနေကိုဒီတိုင်းနှုတ်ပိတ်ကြည့်နေလို့မရကြောင်းနဲ့တခုခုလုပ်ရမှာဖြစ်ကြောင်းလည်းအာရှခရီးယန်ဘာသာရေးခေါင်းဆောင်တွေကိုပုံဟန်မင်းကြီးကပြောကြားခဲ့တယ်လို့ဆောင်းပါးထဲမှာရေးထားပါတယ်။မြန်မာနိုင်ငံဟာလူတိုင်းရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုလေးစားမှုအပေါ်အခြေခံတဲ့ငြိမ်းချမ်းတဲ့နိုင်ငံဖြစ်တဲ့တို့လူတိုင်းအတွက်ဒန်းတူအကျိုးခံစားနိုင်မဲ့ဒီမိုကရေစီစနစ်ကိုလေးစားတဲ့နိုင်ငံဖြစ်တင်ပါတယ်လို့လည်းပုံဟန်မင်းကြီးကစက်တင်ဘာ2ရက်နေ့ကနေ23ရက်နေ့ထိအင်ဒိုနီးရှားအရှေ့တီမောနဲ့စင်ကာပူနိုင်ငံတွေကိုတွားရောက်ခဲ့တဲ့ခီးစဉ်တွေမှာပြောကြားခဲ့ပါတယ်။ကက်သလစ်အသင်းတော်ချုပ်အခြေစိုက်တဲ့ဗာတီကန်နန်းတော်ဟာဆိုရင်ကမ္ဘာမှာတီးခြားလွတ်လပ်စွာရပ်တည်နေတဲ့ကမ္ဘာနိုင်ငံတစ်ခုဖြစ်ပြီးတော့အီတလီနိုင်ငံရောမမြို့တော်နာမှာတည်ရှိတာလည်းဖြစ်ပါရဲ့ရှင်။
နေရှိအကျဉ်းချခံနေရတဲ့ဒေါ်ဆန်းစုကြည်မိသားစုပိုင်းတက္ကသိုလ်ရိပ်သားလမ်းနေရင်ကိုလေလံတင်ရောက်ချဖို့လုပ်နေတာမှာဝယ်မဲ့သူမရှိတာမို့ဈေးနှုန်းပြင်ဆင်တက်မှတ်ဖို့အကိုဖြစ်သူဦးအောင်ဆန်းဦးဘက်ကထပ်ပြီးတော့ကြိုးစားနေပါတယ်။လေလံတင်ဈေးနှုန်းထပ်မံလျှော့ချပြင်ဆင်ဖို့ရှောက်လဲချက်ကိုဦးအောင်ဆန်းဦးရှင်းနေတွေကလာမယ့်အောက်တိုဘာလ2ရက်နေ့မှာတရားရုံးကိုတင်သွင်းဖို့ရှိနေတယ်လို့တရားရုံးနဲ့နှီးဆက်သူတွေက VOA ကိုပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးဦးအောင်ဆန်းဦးရဲ့ရှင်းနေအဖွဲ့ကို VOA ကစူးစမ်းဆက်သွယ်ခဲ့ပေမဲ့တုတ်ပြန်ချက်မရသေးပါဘူး။ဒ ဒေါက်ဆန်းစုကြည်နေထိုင်တဲ့အိမ်ကိုနှစ်ကြိမ်လေးလံပြစ်ခဲ့ပေမဲ့အခုချိန်ထိဝယ်မဲ့သူမရှိသေးပါဘူးပထမတစ်ကြိမ်မတ်လ20ရက်နေ့တုန်းကကျပ်ငွေ315ဘီလီယံနဲ့လေးလံတင်ရောင်းချခဲ့ပေမဲ့ဝယ်မဲ့သူမရှိခဲ့လို့ဩဂတ်လ15ရက်နေ့ကဈေးလျှော်ပြီးတော့ကျပ်ငွေ300ဘီလီယံနဲ့ထပ်မံလေးလံပြစ်ခဲ့တာမှလည်းဝယ်ယူသူမရှိခဲ့ပါဘူးဒါကြောင့်လေးလံဈေးတစ်ကိုတရားပြိုင်ဦးအောင်ဆန်းဦးကဈေးနှုန်းပြင်ဆင်တတ်မှတ်ဖို့ထပ်မံကြိုးစားနေတယ်လို့တရားရေးသတင်းရောက်ကွက်တဲ့နှီးဆက်သူတွေကပြောပါတယ်။မိသားစုပိုင်းအင်ကိုဒေါင်ဆန်းစုကြည်သဘောတူညီချက်တစုံတရာမရှိဘဲနဲ့တရားရုံးကတစ်ဖက်သက်အမိန့်ချလေးလံပြစ်ရောင်းချနေတဲ့အပေါ်ဒေါင်ဆန်းစုကြည်ရှင်းနေတွေကကန့်ကွက်ထားပြီးတော့အယူခံတင်သွင်းထားပါတယ်ရှင
်။အကျင့်ပြက်ချဆောင်မှုတွေနဲ့ဆွဲချက်တင်ခံထားရတဲ့စင်ကာပူပို့ဆောင်ရေးဝန်ကြီးဟောင်းIce Warren ကသူမှာအပြစ်ရှိကြောင်းဒီကနေ့တရားရုံးမှာဝန်ခံထွက်ဆိုတယ်လို့စင်ကာပူသတင်းတွေကဖော်ပြကြပါတယ်2023ခုနှစ် Transparency International အကျင့်ပြက်ခြားစားမှုညွှန်ကိန်းရကမ္ဘာအဂတိလိုက်စားမှုအနည်းဆုံး9နိုင်ငံနဲ့ပါဝင်နေတဲ့စင်ကာပူနိုင်ငံအတွက်နှစ်ပေါင်း90နီးပါးအတွင်းအစိုးရပိုင်းအကြီးအကဲတစ်ခုကပထမဆုံးရုံးတင်စစ်ဆေးတာခံရတာလည်းဖြစ်ပါတယ်အသက်62နှစ်ရှိပြီဖြစ်တဲ့ဝင်းဂျီဟောင်းအိုက်စပရန်ကိုအင်ချန်မြေတထေးကြီးအွန်ဘန်စင်စီကနေပြီးတော့ဒေါ်လာထောင်ချီလက်စားခဲ့တယ်ဆိုပြီးအကျင့်ပြက်ချဆမှုနဲ့ပြီးခဲ့ဇူလိုင်လကဖမ်းဆီးထိန်သိမ်းခဲ့တာဖြစ်ပါတယ်ရှင်
ကမ္ဘာရေယာဉ်အိန္ဒိယကောင်စီ ICWC တက်သည့်ပညာရှင်များအဖွဲ့ကနိုဝင်ဘာကျင်းပမဲ့ဆွေးနွေးပွဲတစ်ခုအတွက်စစ်ကောင်စီကိုစန့်ကျင်နေတဲ့အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေကိုဖိတ်ကြားထားပါတယ်။လက်နက်ကိုင်အဖွဲ့တစ်ခုခေါင်းဆောင်တစ်ယောက်နဲ့ဒီအကြောင်းတိုက်ရိုက်သိတဲ့နောက်ထပ်သတင်းစစ်မြစ်နှစ်ခုကိုအခြေခံပြီးတော့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ချင်းကချင်နဲ့ရခိုင်လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကိုနိုဝင်ဘာလလယ် New Delhi မြို့တော်မှာကျင်းပမဲ့ဆွေးနွေးပွဲကိုဖိတ်ကြားထားတယ်လို့ဘန်ကောက်ပို့သတင်းစာမှာကိုးကားပြီးတော့ဖော်ပြထားပါတယ်။ဒီဆွေးနွေးပွဲကိုစစ်ကောင်စီကိုတက်ရောက်ဖို့ဖိတ်ကြားထားခြင်းရှိမရှိဆိုတာတော့မသိရသေးဘူးလို့လည်းသတင်းမှာရေးသားထားပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးဒေါက်တာ SJ ရှန်ကာအုပ်ချုပ်ရေးအဖွဲ့ထဲမှာပါဝင်တဲ့ ICWC တက်သည့်ပညာရှင်များအဖွဲ့ဟာအိန္ဒိယအစိုးရကငွေကြေးပံ့ပိုးထားတဲ့အဖွဲ့ဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမက်ခင်လီနဲ့အတူကျွန်မအလီမာတို့ကပြောပြပေးခဲ့ကြတာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးရအခြေအနေကိုစပြီးတော့ပြောပြပေးကြပါမယ်။စစ်ကောင်စီကိုလေရင်စီတင်ပို့ဖို့ရက်ဆိုင်ဖို့အင်အားကြီးနိုင်ငံတွေကပါဝိုင်းဝန်းတိုက်တွန်းနေချိန်မှာပဲစစ်တပ်ကလေကြောင်းတိုက်ခတ်မှုတွေဆက်လက်ပြီးတော့လှုပ်ဆောင်နေပါတယ်။ရှမ်းပြည်မြောက်ပိုင်းမှာအပြင်းထန်ဘုံကျဲတိုက်ခတ်နေတာကြောင့်နှစ်ရက်အတွင်းအရတား9ဦးမကတေဆုံးခဲ့ကြောင်းဒေသခံတွေကပြောပါတယ်စစ်လေရင်တွေအကြိမ်ပေါင်းများစွာပြန်တမ်းပြီးတော့ဝေဟင်တိုက်ခတ်မှုတွေလုပ်နေတာကြောင့်အရတားတွေတေဆုံးဒဏ်ရာရနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့ဒီသတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါရှင
် MNDAA ကိုကန့်တပ်အုပ်ချုပ်ထားတဲ့လာရှိုးမြို့ကိုစစ်ကောင်စီကလေကြောင်းကနေအပြင်းထန်ဘုံကျဲတိုက်ခတ်နေပြီးဒီကနေ့မှဘုံလေးလုံးထပ်မံကျဲချခဲ့တာကြောင့်အရတားတူတေဆုံးပြီးတော့လူပေါင်းတရာစင်နီးပါးဒဏ်ရာရခဲ့ကြောင်းဒေသခံတွေက VOA ကိုပြောပါတယ်အလားတူမင်းညကလည်းတရနယ်လေးနဲ့တိုက်ပွဲဖြစ်ပွားနေတဲ့တီဘောမြို့နယ်တဝိုက်လေရင်3စီးနဲ့ဘုံကျဲတိုက်ခိုက်တာကြောင့်မိသားစု4ဦးသေဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်တွေက VOA ကိုပြောပါရတယ်။ဒီကနေ့မနက်အစောပိုင်းတိုက်ခိုက်မှုအခြေအနေကိုလာရှိုးမြို့ကန်တူက VOA ကိုအခုလိုပြောပါရတယ
်။လေးလုံးပေါ်အနေနဲ့စနက်ခွဲမှာနှလုံးလေးနဲ့ကျော်နှလုံးမြို့နယ်ထဲကျတယ်။ဖူလီလိုက်ဟိုတယ်မှာတနုံဖူလီလိုက်ဟိုတယ်ကဆယ်ချက်ကျော်လာမယ်အဲ့ဒီမှာကျတယ်နော်အဲ့ဒီပိုက်ပချမ်းလုံးပေါ့နော်တော်တော်ထိရပါတော့နော်တနုံကတော့ဒီရဆိုင်ဟိုတယ်ကိုထိတယ်အဲ့နာမျက်နှာချင်းဆိုင်တန်နေရအကုန်ထိရပါနောက်တလုံးရတော့ရက်ွက်နေဥပ္ပထအေးဟောင်းရဲ့ရှိမှာကျတယ်အဲ့နာတော့အကုန်ထိရနောက်တလုံးရတော့ရက်ွက်နေမှာချက်ပြိုင်ဆိုင်နေမှာကြီးအဲ့အဲ့ရဲ့အိမ်ရှိမှာမီးလောင်သွားဒီကြက်ကလည်းကလေးမလေးတယောက်တည်းငါ၃ယောက်တော့တန်ရန်ရ၄နိုင်ကျော်သားက၃ယောက်ကြည်လည်းဖြစ်ရည်ဒီမှာတော်တော်များရဲ့ဟုတ်ပြီဈေးအောင်တဲ့ရလူရပြောပြအားရေးပေါ်ချက်ချင်းဆိုတော့၁၀ယောက်ကျော်တော့ဖြစ်ရည
်ဒီကနေ့မနက်လာရှိုးမြို့ကိုဘုံကျဲတာဟာ၅ကြိမ်မြောက်ဖြစ်ပြီးတော့ဒီတစ်ကြိမ်လေချောင်းတက်ခတ်မှုမှာအထူးကဲ့အပြည့်စီများပြားကြောင်းအဲ့ဒီလာရှိုးဒေသခံကပြောပါတယ်ဒေသတွင်းသတင်းမီဒီယာတွေမှာတော့စစ်ကောင်စီလေချောင်းကနေပြင်းအားပေါင်900ဘုံတွေနဲ့ကျဲချခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့ကစစ်ကောင်စီကလေကြောင်းကနေစတင်တိုက်ခိုက်ခဲ့ပြီးဒီလ10ရက်နေ့ကတော့ရက်ွက်စနစ်အားကစားရုံနဲ့ရေပူစမ်းအနီးက Silver Sky Hotel အပါအဝင်နေရာနှစ်နေရာကိုထပ်မံတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါရယ်စက်တင်ဘာလ9ရက်နေ့ကလာရှိုးမြို့ပေါ်လေကြောင်းတိုက်ခိုက်မှုမှာလူတဦးသေဆုံးပြီးတော့10ဦးလောက်ဒဏ်ရာရခဲ့တယ်လို့ဆိုပါရယ် စစ်ကောင်စီကအခုလိုလာရှုမျိုးကိုပြစ်မှတ်ထားပြီးတော့လေကြောင်းကနေအပြင်းထန်တိုက်ခိုက်နေတဲ့အပေါ်မြို့ကလူမှုကူညီရေးဆောင်ရွက်နေသူတဦးကသူ့အမြင်ကိုအခုလိုပြောပါတယ
်ဖြစ်တာတော့မဖြစ်ခင်ဘူးပေါ့ရာအရင်လေအင်းဒီပေါ်ဦးတော့လေဟောလဲသူအခုနာမည်ကတီတီရင်းနာမည်လေဟိုဘောတိုက်ပွဲဖြစ်တဲ့နေရာမှာတည်ရဆိုရင်လက်ခံရရှိတာပေါ့ဗျာအခုတော့ဘာတိုက်ပွဲမှမရှိဘဲနဲ့ဟောပြောတယ်ဒီမှာတော့တောင်းမှန်တာလေးရှိတာပေါ့ဗျာတောင်းမှန်တယ်ဆိုတာဘယ်လိုပေါ့ဒီတော့ဒီမှာဖြစ်တဲ့မလုံးဖို့ပေါ့ဒါပဲရှိတာလေဒါမှမဟုတ်ဒီလိုမျိုးဖြစ်မှာလေရှိရလေဒီလိုပြဿနာမျိုးရှိရလေဘုံမှန်မလို့ကြည့်ကြပါ
ဒီလ23ရက်နေ့တနင်္လာနေ့ညနေပိုင်း3နာရီကျော်အချိန်မှာတော့တီဘောမြို့နယ်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာကြောင့်အရက်သားထိခိုက်သေဆုံးမှုရှိကြောင်းတန်လေးရဲ့ပြန်ကြားရေးတာဝန်ခံလွေးရည်ဦးကပြောပါတယ
်တီဘောမှာဆိုရင်မနေ့ကဒီညနေ3နာရီခွဲဝင်းချင်းမှာအဒီနာလွယ်ဆိုတဲ့လီဆူရွာမှာလာရောက်ပြီးတော့ပုံကျဲတိုက်ခိုက်တယ်အဲ့ဒီတိုက်ခိုက်မှုကြောင့်အရက်သားဒီ၄ဦးကတော့ထိဆုံးသွားတယ်ဒီအမျိုးသားတော်ဒီတက်တော့တိခိုက်ပါတယ
်တည်ဆုံးသူတွေကိုတိဘောမြို့နယ်နယ်စီးမချားပရိုက်တာအသင်းကတွားရောက်ကူညီခဲ့ကြောင်းလဲအသင်းတောင်ရှိသူရဲ့လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်ဒီကြောင်းတက်ခိုက်မှုတွေကြောင့်အရသာတိခိုက်တဲ့ဆုံးတာတွေကိုကာကွယ်ဖို့လေရင်စီတင်သွင်းတာတွေကိုပိတ်ပင်ဖို့လိုအပ်နေကြောင်းတအံ့မျိုးသမီးဖွဲ့ DWO ကပြောရေးဆိုခွင့်ရှိသူကအခုလိုတိုက်တွန်းထားပါတယ်
ကျမတို့ကတော့လျှောက်လဲတောင်းဆိုလာနေတယ်ဒီလိုမျိုးမပြလေအောင်ဒီမြန်မာပြည်တွင်းမှာလုံးဝလျှီပြတ်ပေါက်မှုအဆင့်ထိကျမလုံးနိုင်နေဆိုရင်ဒါဖက်တလန်းကလည်းကာကွယ်ပေးနိုင်မယ်လို့ကျမတို့ကညွှန်လင့်တာပေါ့နော်အဲကြောင့်မလို့လျှင်စီတင်သွင်းမှုတွေအာထုတ်လုပ်မှုတွေကိုလုံးဝရပ်တန့်ပေးဖို့အတွက်သက်ဆိုင်ရာနေနိုင်ငံတကာဖွဲ့စည်းတွေအနေနဲ့ပံ့ပိုးမယ်ဆိုရင်တော့ဒါကျမတို့မြန်မာပြည်သူပြည်သားတွေအဖက်တလန်းကလည်းကာကွယ်ပေးနိုင်မယ်လို့ကျမတို့လင့်တာပေါ့နော်
တန်းရဖက်ဖွဲ့စည်းတွေအနေနဲ့အဂိုလာတွင်းကလည်းလေရင်စီတင်သွင်းမှုပြေပင်ရေးအတွက်တောင်းဆိုထားပါတယ်။ဒီအပိုင်းအတွင်းမှာတော့အမေရိကန်၊ဂျပန်၊အိန္ဒိယနဲ့ဩစတြေးလျနိုင်ငံတွေပါဝင်တဲ့ Quad ခေါ်လေးနိုင်ငံထိပ်သီးအစည်းအဝေးကမြန်မာနိုင်ငံကိုဂျက်လေရင်စီအပါအဝင်လက်နက်တင်ပို့တာတွေမလုပ်ဖို့တိုက်တွန်းကြောင်းသဘောထားထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ။
လေကြောင်းတိုက်ခတ်မှုကြောင့်ရှမ်းပြည်မြောက်ပိုင်းမှာအရက်သားတွေတေဆုံဒဏ်ရာရနေတဲ့တဲ့ကိုစီသူကပြောပြပေးခဲ့တာပါတစ်ဆက်တည်းပါပဲရခိုင်ပြည်နယ်ဘက်မှာလည်းစစ်တပ်ကလေကြောင်းကိုအဓိကတုံတိုက်ခတ်နေတာပါဒီသတင်းကိုဆက်ပြောပြချင်ပါတယ်စစ်ကောင်စီတပ်တွေဟာရခိုင်ပြည်နယ်ဘက်မှာလည်းလေကြောင်းကိုအဓိကတုံပြီးတော့တိုက်ခတ်နေပါတယ်အခုရပိုင်းအရခတပ်တော်အေဘက်ကထိုးစစ်ဆင်တိုက်ခတ်နေတဲ့ဂွားနယ်မောင်တော်မြို့နယ်တွေပေါ်စစ်တပ်ကလေကြောင်းကနေတိုက်ခတ်လို့အရက်သားတွေတေဆုံဒဏ်ရာရနေပါတယ်စစ်ပွဲတွေမရှိသေးတဲ့မြို့နယ်တွေမှာတော့စစ်တပ်ကစစ်ပြင်ဆင်မှုတွေလုပ်နေတယ်ဆိုရတဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါရှင
်ရခိုင်ပြည်နယ်ထဲမှာစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားနှစ်ဖက်တိုက်ပွဲတွေဒီရက်ပိုင်းသိပ်ပြင်းပြင်းထန်ထန်ဖြစ်ပွားတာမရှိပေမဲ့စစ်ကောင်စီဘက်ကမြို့နယ်တော်တော်များများအပေါ်လေကြောင်းကနေပုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတန်တွဲမြို့နယ်ကကျေးရွာတချို့ကိုလေကြောင်းကနေပုံကျဲခဲ့တာကြောင့်တိုက်ဆုံထိခိုက်ဒဏ်ရာရသူတချို့ရှိတယ်လို့အမ်းမြို့နယ်မှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့စီရေးအခြေအနေကိုစောင့်ကြည့်နေသူတယောက်က VOA ကိုပြောပါတယ်
။တောင်ပိုင်းကွာနဲ့တန်တွဲဖက်ကိုတို့ရဲ့ဒီစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေရှိတယ်ဟိုတလို့အဆိုရင်ဒီတန်တွဲမြို့နယ်အဲ့ပေါက်တူးပေါတူကြည့်ရွာအဲ့ပေါတူကြည့်ရွာရှောင်းဖြောက်ဘက်ကိုလာလို့ပြစ်လို့အဲ့လူတွေသွားတာရှိတယ်။ဟိုအမ်ဖဲကကြာတော့ဒီတိုက်ပွဲကတော့တကယ်ပြပါဘာပြောလို့လဲ။ဒါပေမဲ့ဒီစက်ကောင်စီရဲ့နဘခအထိုင်ပြစ်ထားတဲ့ဒီဌာနချုပ်စခန်းတွေကအတွေ့လေးပြစ်တဲ့အဲ့စင်းနှလုံးတွေးပြစ်တဲ့အဲ့ rocket တွေနဲ့လည်းပြစ်တယ်။ပြီးရင်ဒီလန်နန်ကြီးအထိုင်ရှာထားတဲ့စခန်းတွေအဲ့ဒါတွေကလည်းလှမ်းပြစ်နေတယ်အဲ့နေရာစုံတွေကိုအဲရှိတဲ့ထန်ပြန်ပြီးတော့
ရခိုင်ပြည်နယ်မှာမြို့နယ်ဆယ်ကူနဲ့တက်စကန်တော်တော်များများကိုအေအေဘက်ကတိမ့်ပိုက်နိုင်ခဲ့ပြီးနောက်မှာစစ်တပ်ဘက်ကမြေပြင်တိုက်ပွဲတွေထက်လေကြောင်းကိုအဓိကထားပြီးတိုက်ပွဲမရှိတဲ့နေရာတွေကိုပါဘုံကျဲတိုက်ခိုက်တာတွေလုပ်နေပါတယ်။ဒီရက်ပိုင်းအတွင်းမှာပဲစစ်တွေမြို့နယ်နဲ့ပေါက်တော်မြို့နယ်တွေကကြေးဝါတွေကိုလေကြောင်းတိုက်ခိုက်ခဲ့တာကြောင့်အရက်သားတချို့တိုက်ဆုံထိခိုက်ဒဏ်ရာရတာတွေရှိတယ်လို့လည်းသူကဆက်ပြောပါတယ
်။စစ်ကောင်စီဖက်ကတရဝန်ပြောထားတာပေါ့နော်။ဒီရန်နိုင်မန်းဆိုတဲ့လေကြောင်းစစ်ဆင်ရေးလုပ်မယ်ဆိုတဲ့စကားနဲ့အညီဒီရခိုင်ပြည်မှာမောင်တို့ရင်ဒီပေါက်တို့ရင်နောက်ထပ်ကြံတဲ့မျိုးတွေအဲ့စစ်တွေတစ်ပွေးမရှိတဲ့စစ်တွေမျိုးတွေပန်းဝန်းကျင်တွေရင်တန်တွေးရဒီကွာမျိုးတွေအဲ့ဖက်တွေကိုတို့ရင်သူတို့ကအကုန်လုံးကိုတို့လေကြောင်းနဲ့ပြစ်တာတွေဒီအသေးပြောက်တွေအများကြီးရှိတယ်ထိခိုက်ဒဏ်ရာတွေရတဲ့ဟာတွေရှိတယ်အဲ့ဒါတွေတချို့နေရာတွေကကြတော့သူတို့ Lejang ni cipta kira, tapi memang jahkan jemaga pun sedut mula lagi kama tidak lulu, tidak ada lulu, mesti nak lulu. Anak dia ni ayuh sih.
Arka datang ini nenek tenun mungkin aku tinggal bina bayi ma, kau ni mungkin mungkin aku selat tujuh sen tak kini raba, tapi memang leter cah tinggal pun jenis ni dia mungkin aku le, wanya pesu tarai lulu, ibaga pesu tarai, sekarang si baga ro jauh tanggo mahal ni, situ mungkin aku ma, si yang apa dia nari, mungkin ma chance you kaya nari sih ni lulu, tidak kini aku pesu tarai, atau tapi
เสียดตัวมิวเนี่ยมาส่วนยังแกน่าเล่นแต่ชอบกูเชิญซิโยกายันทัดลูทั้งชีเร่ลงจงยืนวิชาร่าเร่ลูเล่มิวกันตัวกับพี่ว่าเลยอากูเล่าชีสโลชีน่าตัวดีสตรีบอกว่าสตรีสแกนแกน่าเล่นอีโลชินสตรีมิวเร่ที่เข้าส่วนน่าลงทั้งเองอ่ะแต่ชาวเราชาไทยเราเจอเลยอีว่าวิเชนจูว่าเราไม่เนี่ยเราอากูน่าไปงอเราไม่เนี่ยเจ้าชาไทยสตรีฮอดได้ทักกูสุดตัวลูไม่เนี่ยเลย
เขาได้สุดใจสุดใจเลยยังได้เลยสิ่งเดียวสิ่งเดียวอันนี้น่าจะว่าจะช่วยกันได้กันหรือกูรอมิวดวงกูอัดเต็มชีพยังใครน่ารู้สิ่งเดียวแพนซี่เสียงนี่น่ารู้เลยสิ่งเดียวตัวก็สบายสบายเสียงสิ่งนี้อันนี้ต้องคู่บังมิลูสิ่งนี้อันนี้ต้องคู่บังมิลูกูอยากเล่าว่ามิวเทวินตัวนี้อันนี้รู้จักประมาณนี้แล้วก็กูเลยสิอ๋อปีรอดาแกน้อยน่ามาเลยอันนี้ปีรอดาพงศ์จังตัววัยมันนี่รู้จักเลย
มาหอบากูสิสินะกูเนี่ยแหละบากูบากูใจเด็ดใจเด็ดเนี่ยมันนี่ก็นี่ชินะเนี่ยมันนี่อารมณ์มิวขอดีก็ร้องมิจฉาเนี่ยมาเป็นเนี่ยแหละบอกเขาแต่ยามมาเราไม่ได้ยาวยาวเราโกงแต่ป่วยอัดด้วยอย่าตัดที่กันติดสมุนไพรเลยตัวละนี่บาร์เลยแต่เปลี่ยนแต่ป่วยจังตีเนี่ยชีเรดีตาแกนุ่ยโอ้ยสงขวัญทวีนี่จ้าบีสิบเอ็ดดูการเดสแกนุ่ยมาสาวนี่จะมาอีปีนี้สาเรคเคเคเรนี่ยังใส่นี่จ้าบาร์เลยขมยัง
ยังใครบินเนี่ยบ้างมาสุดท้ายก็เลี้ยงเจ้ากูดีกว่าต้องมีรถแต่แค่นี้เจ้ากูจะว่าเปล่าๆอีกแล้วบ้างกูรอเย็บแต่งตัวเองเลยอีลีดีตายแล้วส่งเชนิกูเลยน่าสนใจบ้างไหมฉันจริงเนี่ยอีลีดีตามาเยอะแต่ที่เป็นนับไปจ้าเย็บแต่งมาลูกคนนั้นทำมันเนี่ยเต็มสองแกบีรอต่อตรงยังเนี่ยสร้างในยี่ขาอากูนี่เป็นสไตล์ล้วนนี่เจ้าที่ต่างกันกับพี่กูเปล่าไป ยี่สิบปีแล้วจีนี่ล่ะเจ้าเอลี่ก็ย้อนดูเช่นนิมยงนี่เซเว่พี่ไปเอลี่ก็ยี่สิบชนิดนับตั้งแต่ยังงูก็ตื่นไปปูทาร์วอเชียงคามีว่ามาสู้มองอับยับไปว่าเช่นยามานี่เงี้ยมายายมูนัยได้แค่เด็กชนิดเจ้ายี่สิบนั้นติงยาร์ดีตาดีเรามาเช่นปีนี้ก็คิดว่าตีตาดีเลยจะทำยังไงป่าวงเก็บไปเอลี่เท่ากันนั่นไม่เจ้าเอลี่กันจิตวัยมาชินนี่เลยจีว่าบางทีอาจจะกันเนี่ยนี่ก็ยี่นิมยงนี่เก็บไปรอคู่เชิงที่ยี่มีเปลี่ยนมาจากเดบุโล เด็กท่านพี่ดูเรนเนอร์ยี่เบตินดูเรโกตัวยาคุณยี่ดูเรกาฟิโอเอโกเปียบาร์เองชีวิตของอุตรินนับจากจะอ่อนจงด้วยแค่ปีรอคุมาโรยี่เบตินทุกขาเดริกาพงศ์นี้เจ้าเนี่ยสาธิตเจ้าเนี่ยมาสู้ไล่เปียงไล่โคลงนี้จ้าอย่างเรื่องอินเลดีตากันอุกาเปียบาร์เองยูเทโรนี่เนโรจ้าเลยเปียอินเลดีตากันอุกาเปียบาร์เองนิวเทโรนี่เนโรจ้าเลยเปียอินเลดีตากันอุกาเปียบาร์เองนิวเทโรนี่เนโรจ้าเลยเปียอินเลดีตากันอุกาเปียบาร์เองนิวเทโรนี่เนโรจ้าเลยเปีย ဒီရလေးတော့တည့်ရနေ့ရဲမော်ကိုအခုဆိုရင်တော့မှာချင်းကားရဲ့လို့ရှိနေပြီလေအလှူချင်းလေးရလေးလာကြတယ်ဗျာနော်အဝေးတနေရာနေလာလူတွေအတွက်လေကျွန်အင်းလေးကိုကြကျွန်တော်လေအများကြီးကြည့်တင်ပါလေဗျအလှူချင်းတော့မြေသားလူတာပဲလေနော်အားနာလေကြအဲကြောင့်သူကတည့်ရတလီတွေမဟုတ်လေနော်အင်းနေ့ကတချို့ရွာတွေကိုရေလွှမ်းမိုးနေတဲ့အတွက်သွားလာဖို့ခက်ခဲနေပါတယ်
အဲ့ဒီနေရာတွေကိုဒေသခံဆက်လေတွေနဲ့အလှူရှင်တွေဟာအခုရပိုင်းထဲမှာမှရောက်ဖြစ်ခဲ့တယ်လို့ပြောပြပါတယ်ရေပြန်ကျသွားတဲ့ကုန်းဘက်ရွာတွေမှာလည်းနှုံးတွေတင်ပြီးကြံခဲ့တယ်လို့အင်းတိန်ရွာဘက်ကိုသွားရောက်ကူညီခဲ့သူတူကပြောပြပါတယ်အင်းတိန်ကတော့မနေ့ကတော့ရေအနတ်ဖီလောက်ကြတယ်လွန်ခဲ့တော့ဘယ်လောက်ကနေတပီလောက်ကြတယ်ပေါ့နော်ကျွန်တော်အင်းတိန်မှာအင်းတိန်ကုန်းရှိတယ်အင်းတိန် ားကြီးတွေသုံးလို့မရတော့လူတီသုံးမှုလည်းရှိတယ်အင်းတိန်ကောင်းပေါ်မှာပေါ့နော်အလောင်းစင်မှာလည်းစရီရောအားရည်မကြံတော့ဘူးဒါပေမဲ့တစ်ခါတည်းဘူးဆိုလို့ရှိရင်လုံးဝအိမ်ရဲ့တဝက်တိနှုံးပုံသွားတာ
အင်းတိန်ရွာမှာပြီးခဲ့တဲ့စက်တင်ဘာလ12ရက်နေ့ကဘလူးချောင်းရေရုတ်တရက်တက်လာပြီးတော့ချောင်းနီးမှာနေထိုင်တဲ့ဆစ်ဆောင်ပြည်သူတချို့ရေးစည်းတဲ့မျောပါသွားပြီးအဲ့ဒီထဲက9ဦးအသက်ဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနေရာမှာအခုချိန်ထိရေပြန်မကျသေးလို့သွားလာရေးခက်ခဲနေတော့မယ်လို့ကူညီခဲ့သူတဦးကလည်းပြောပြပါတယ်
။မမတ်တွေကတော့ကားလမ်းနေရာတော့မရသေးဘူး။ကားလမ်းမရဘူးဆိုတာက အရင်အဆင်ဒါအင်းတင်းတင်းဆိုတာကသူကဒါသုံးပေါ်ရွာပေါ့နော်အင်းနေရဒီကားရောက်နေရပေါ့ဒါပေမဲ့အခုဒီကြွာယူရင်ဖြစ်တဲ့အတွက်ကားလမ်းနေတော့ပေါ့လို့မရသေးဘူးကျွန်တော်တို့အင်းတင်းကုန်းရွာကြီးရဲ့ကားရောက်တယ်အဲ့ကနေလေကြီးသွားတယ်ပေါ့နော်အဲ့လိုမျိုးအင်းလေးကတော့ဒီကလူကစားတောက်လေးခါဘူးဒီကလူပဲ
ရေဘေးတင်းတဲ့ဌာန်ကြောင့်ရှမ်းပြည်နယ်မှာတော့ရေကြီးမြေပြုံမှုတွေဖြစ်ပြီးတချို့နေရာတွေမှာအသေးပြောက်များခဲ့တယ်လို့သိရပါတယ်အင်းလေးမှာတော့ရေပြင်မှာနေထိုင်တဲ့ဒေသခံတွေအတွက်လူထိခိုက်မှုမရှိပေမဲ့တောင်ကျရေကျတာကြောင့်အင်းတိန်ရွာဘက်မှာတော့ဆစ်ရှောင်ပြည်သူတို့အသက်ဆုံးခဲ့ရတယ်လို့သိရပါတယ်။သတင်းနှစ်ပတ်ကျော်အောင်ရေဘေးတံတင်ခဲ့ရတဲ့အင်းလေးဒေသမှာတောက်သုံးရေနဲ့စားနပ်ရိက္ခာအကူအညီကအရေးပေါ်လိုအပ်နေဆဲဖြစ်တယ်လို့ VOA ကပြောပြပါတယ်ရှင်။
အင်းလေးဒေသမှာရေဘေးတင်ခဲ့လို့လူ9ဦးထပ်မံတေဆုံးပြီးတော့အကူအညီတွေလည်းလိုအပ်နေတဲ့အကြောင်းမဆူမုံကပြောပြပေးခဲ့တာပါ။အင်္ဂါညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့နိုင်ငံလေကသတင်းဆောင်မတစ်ခုကိုနားဆင်ကြရပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရက်တွေတစနဲ့တစနီးကပ်လာတဲ့အချိန်မှာ Republican သမ္မတလောင်းဒေါ်နယ်ထရမ့်နဲ့ Democrat သမ္မတလောင်းကမလာဟဲရစ်တို့ဟာမဲရရှိဖို့အဓိကကြတဲ့ပြည်နယ်တွေမှာစီးပွားရေးပြန်အရှိန်ကောင်းလာအောင်ဆောင်ရွက်မဲ့သူတို့ရဲ့အစီအစဉ်တွေကိုလိုက်လံရှင်းလင်းပြသပြီးတော့စီရင်နေပါတယ်။ VOA သတင်းတောက် Scott Stans ပြပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါရှင်
။ဒီမိုကရက်တွေရဲ့ပြန်ပြင်းမြဲဆွမ်းရင်ဦးစားပေးမူဝါဒကြောင့်မော်တော်ကားထုတ်လုပ်တဲ့လုပ်ငန်းတွေချင်းကျောက်ခံနေရပြီလို့ Donald Trump ကမဲရဖို့အဓိကကြားတဲ့ပြည်နယ်ဖြစ်တဲ့ Michigan မှာအခုလိုပြောပါရတယ်
။ China is going to take over all of it.
They have gone there to charge us up ပစ္စည်းတွေထုတ်လို့ရောင်းချနိုင်တာကြောင့်တရုတ်ကမကြခင်မှာလုပ်ငန်းတွေအားလုံးကိုလေဝကြီးအောင်မှာပါ။ကျွန်တော်တို့ကတော့ဘာတက်နိုင်မှာမဟုတ်ပါဘူး။တခုရှိတာကတော့ကျွန်တော်တို့မှာဓာတ်ဆီတွေအများကြီးရှိပေမဲ့ဘယ်လိုသုံးချရမှမသိဘူးဖြစ်နေကြပါလေ။သူတို့ပေါ်မှာထုတ်လုပ်နေတဲ့ပစ္စည်းတခုကိုကျွန်တော်တို့ကဘာကြောင့်နောက်ကလိုက်လုံနေကြတာပါလဲ။
ခုအချိန်မှာစီးပွားရေးပြန်ကောင်းလာဖို့နဲ့ငွေကြေးဖောင်းပွားမှုရော့ချဖို့အမေရိကန်တွေလိုလားနေတာပါ Trump နဲ့ဒုသမရ JD Vance တို့ကတော့ Kamala Harris ကိုအပြစ်တင်ပါတယ
်ငွေကြေးလွန်မင်းဖောင်းပွားနေတာ Kamala Harris ကြောင့်ပါစားစရာတော့မဝင်နိုင်ကြတဲ့အဖြစ်ကလည်း Kamala Harris ကြောင့်ပါအမေရိကန်မိသားစုတွေအိမ်ယာနဲ့အတီးတကျမနေနိုင်တာဟာလည်း Kamala Harris ကြောင့်ပါ
Harris ကပထမအကြိမ်အင်ဝယ်သူတွေပထမအကြိမ်မိဘဖြစ်လာသူတွေနဲ့အသေးစားလုပ်ငန်းရှင်တွေအပေါ်အခွန်လျှောက်ပေးမယ်လို့ပြောပါရယ်အမေရိကန်စီးပွားရေးပြန်အားကောင်းလာအောင်ဆောင်ရွက်ရမှာတစိ့တစ်ပိုင်းအနေနဲ့ Republican တွေကြောင့်စိတ်ဝမ်းကွဲပြားတာကိုအဆုံးသတ်အောင်ဆောင်ရွက်ဖို့လဲပါဝင်တယ်လို့ထောက်ခံမဲရဖို့အရေးကြီးတဲ့ Pennsylvania ပြည်နယ်မဲဆွယ်စည်းရုံးပွဲအတွင်းပြောပါရယ
် Is the price of groceries still too high? Yes.
စားသုံးကုန်ဈေးနှုန်းတွေတက်နေတာကိုရှော့ချဖို့ကြိုးစားရမှာပါ။ကျမကတော့အကြောက်တရားကြီးစိုးအောင်ခြောက်လန့်နေတာတွေ၊တယောက်နဲ့တယောက်ကြားစိတ်ဝမ်းကွဲအောင်ဖန်ပြီးနေတာတွေကိုအသွင်သင့်အမြင်သင့်နဲ့ပြောင်းလဲပြစ်ဖို့ယုံကြည်မှုအပြည့်ရှိတယ်ဆိုတာကိုပြောချင်ပါတယ်
။အမေရိကန်ပြည်တော်စုကိုသူဦးဆောင်မှသာအနာဂတ်ကောင်းနိုင်မယ်လို့ Trump ကပြောပါတယ်။2020ရုံးကသာသူပြန်အနိုင်ရမယ်ဆိုရင်သွေးငုံတွေအပေါ်အခွန်တိုးကောက်ပြီးတော့စီးပွားရေးလည်းအခုထက်ပိုကောင်းလာမှာဖြစ်တယ်လို့ဆိုပါတယ်။2020သမရရွေးကောက်ပွဲမှာသူသာအနိုင်ရသူဖြစ်တဲ့ဆိုပြီးတော့လေဂုဒ္ဒတိပြောနေတာပါ
2020တုန်းကတကယ်မနိုင်ခဲ့ဘူးဆိုရင်အခုလိုနောက်တစ်ကြိမ်ရွေးကောက်ပွဲထပ်ဝင်မှာမဟုတ်ပါဘူးဒါပေမဲ့တကယ်ကိုနိုင်ရသားနဲ့စူးစူးဝါးဝါကြုံခဲ့ရတာပါဒါမျိုးနောက်တစ်ကြိမ်ထပ်ဖြစ်မခံတော့ပါဘူ
းဒီမိုကရက်ဒုသမရလောင်းတင်ဝေါ့စ်ကကျောင်းဆရာလေးလုပ်ခဲ့ဘူးတာကြောင့်အကောင်းဆုံးတင်ပြနိုင်သူဖြစ်စေရမယ်လို့ပြောပါတယ်
I think I'm a pretty good teacher and I would always
ကျွန်တော်ကဆရာသမားကောင်းတယောက်အဖြစ်ရည်တည်ပြီးကိုကျောင်းသားကျောင်းသူတွေအမှန်တရားကိုရှာတွေ့အောင်သင်ကြားပေးပါတယ်။တခါတလေပထမအကြိမ်မှာသင်ခန်းစာမယူတတ်ကြပါဘူး။ Donald Trump လည်းပထမအကြိမ်တုန်းကသင်ခန်းစာမယူနိုင်တာကြောင့်အခုနိုဝင်ဘာမှာနောက်တစ်ကြိမ်သူသင်ခန်းစာထပ်ကြုံရမှာပါ။
ရွေးကောက်ပွဲနဲ့ပတ်သက်ပြီးကောက်ယူတဲ့စစ်တမ်းတွေအရဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ကိုယ်စားလှယ်တွေဟာအခုချိန်ထိလူလူထောက်ခံမှုတိတ်မကွာသေးပဲရှိနေတာပါခင်ဗျာ
အမေရိကန်ရွေးကောက်ပွဲအတွက်စီယုံရင်းတွေအရှိန်မြင့်နေတဲ့အကြောင်းသတင်းဆောင်မကိုကောင်ကတင်ဆက်ပေးခဲ့တာပါမကြခင်မှာတော့အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ
် View American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ည လိုင်းဒိုမီတာ51 kHz 585တို့အပြင်စနစ်တနင်းနေတွေမှာထပ်တိုးလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOE မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။VOA American အတန်းရုပ်တံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2024ခုနှစ်စက်တင်ဘာလ24ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ VOA ရဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကို9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 32 kHz 9303ည9383ည line to meter 51 kHz 585စနစ်တနင်္ဂနွေမှာဆိုရင်တော့ line meter 190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက် American နိုင်ငံရေးဆောင်တင်ဆောင်ပါအစီအစဉ်နောက်ကဘာတလခီးသွားအစီအစဉ်ဆက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒီလိုအပတ်စဉ်အစီအစဉ်တွေကိုမတင်ဆက်ပေးခင်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်မြန်မာနိုင်ငံမှာဆရာနာသိမ့်ပြီးနောက်ပိုင်းတနှစ်ထက်တနှစ်အကြီးအကျယ်ဆုတ်ယုတ်လာတဲ့စိုက်ပျိုးရေးလုပ်ငန်းဟာလက်တလုံးနိုင်ငံအနှံ့ရေကြီးရေလျှံဖြစ်ရကြောင်းအခြေအနေတွေပို့ပို့ပြီးတော့ဆိုးရွားလာပါတယ်အဲ့ဒီထဲမှာမှပြည်တွင်းစစ်အကြီးအကျယ်ဖြစ်နေတဲ့ဒေသတစ်ခုဖြစ်တဲ့ကရင်နီပြည်မှာဆိုရင်စိုက်ပျိုးကင်းအများစုဟာရေမြုပ်ပျက်စီးကုန်သလိုဝမ်းစာအတွက်တူလောင်ထားတဲ့သီးနှံတွေလည်းရေထဲပါသွားပါတယ်ဒီအကြောင်းဒီတစ်ပတ်ရဲ့မြေကြီးဩဇာအစီအစဉ်ကနေကိုခင်မောင်စိုးမင်းကတင်ဆက်ပေးထားပါတယ်ရှင်
ဒီအနေနဲ့ရန်ကုန်ဝင်ရောက်တိုက်ခတ်ခဲ့တဲ့ယာဂီတိုင်ဖုံမုံတိုင်းအဖျားခတ်တဲ့အနေနဲ့ဒီလစက်တင်ဘာ9ရက်နေ့လောက်ကစပြီးမြမပြည်အနှံ့ချိန်ကမပြတ်မိုးအကြီးအကျယ်ယွာသွန်းခဲ့ပါတယ်တစ်ဆက်တည်းမှာပဲစိုက်ပျိုးမြေအများစုရှိတဲ့အလဲပိုင်းဒေသအပါအဝင်နိုင်ငံရဲ့ငါးဘုံတစ်ဘုံဟာစိုးစိုးဝါးဝါးရေကြီးရေလျှံဖြစ်နေတာသတင်းတွေမှာအလွယ်တကူမြင်တွေ့ကြရပါတယ်တောင်ကုန်းတောင်တန်းတွေရှိကြတဲ့တိုင်းရင်းသားဒေသတွေမှာလည်းအခုတခါမှာတော့ရုတ်တရက်တောင်ကျရေတွေထိုးဆင်လာပြီးရေကြီးလာတဲ့အတွက်အသက်အိုးအိမ်တွေဆုံးရှုံးခဲ့ကြရပါတယ်။အဲ့ဒီအထက်မှာမှပြည်တွင်းစစ်အကြီးအကျယ်ဖြစ်ပွားနေတဲ့ကယားပြည်နယ်ဒေသအခေါ်ကင်းနီပြည်မှာဆိုရင်ရှိပြည်သားစိုက်ခင်းတွေရေမြုပ်ပျက်စီးကုန်ကြသလိုဝမ်းစာတူလောင်ထားတဲ့သီးနှံတွေလည်းရေထဲပါကုန်ပါတယ်။ဒါနဲ့ပတ်သက်ပြီးအဲ့ဒီဒေသမှာရေဘေးကူညီရေးတွေလှုပ်ဆောင်ပေးနေတဲ့ကျေးလက်မြေပရာဟိတအဖွဲ့ကဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကသူမြင်တွေ့ကြုံတွေ့နေရတာတွေကိုအခုလိုပြောပါဗျ။
အတိကကဒီအထက်ကနေပြီးတော့ရေစီးစင်းလိုက်တော့ဒီမိုးပြက်ဆယ်ကိုရေတွေကဆူရောက်တယ်။မိုးပြက်အဲ့ဒီဟာကိုဖောက်ချလိုက်တော့ကရင်နီပြည်တပိနယ်လုံးကိုကြီးသွားတာပေါ့အဲ့လိုဖြစ်သွားပါကရင်နီပြည်နယ်ရဲ့လောလောဆယ်ရေမြုပ်သွားတာဒီမော့ဆိုမြို့နယ်နောက်ပြီးတော့နမခုတ်မြို့နယ်တွေပါတယ်။ဟိုနေ့ကကျွန်တော်တို့သွားလူတဲ့နေရာဆိုလွိုင်ကော်နဲ့သူကတအားကတ်သွားပြီပေါ့နော်။လွိုင်ကော်အချိန်မှကိုရောက်သွားပြီ။အချိန်မှ10မိနစ်လောက်ထမောင်းလိုက်ရင်လွိုင်ကော်မြို့ပေါ်ရောက်သွားပြီပေါ့နော်။သူတို့ကများသောအားဖြင့်တော့အလုံးဒီရေအောက်ကိုရောက်သွားတာတော့စပားကင်းနေပေါ့နော်။ဒီဘက်ပြည်မှာဆိုရင်သူကအချို့နေရာတွေမှာဆိုရင်သူက300တိဆိုင်တယ်ပေါ့။အခုချိန်ဆိုလို့ရှိရင်တချို့ကပြောင်းမှုကလည်းရှိတယ်နောက်တစ်ခုကဒီခရမ်းဒီတို့မုံငင်းတို့သူကငရုတ်တီစိန်တို့အလုံးအစုံဆိုင်တယ်ပေါ့ရှင်တီးနှံစုံဆိုင်ပြည့်လောက်တယ်ပေါ့နန်းနေရောစပားတွေကအကုန်လုံးကအရင်ရှိပြီးသားလူကလည်းလောဘကိုတည်ချိန်မရှိတယ်ရေကြီးတာအကုန်လုံးရေနဲ့မျောပါသွားတာတွေရှိရပေါ့နော်အဓိကလက်ရှိဆိုလို့ရှိရင်ဒီပင်လယ်ပင်လို့ဖြစ်သွားတဲ့အတွက်စိုက်ပျိုးရေးနဲ့ပတ်သက်လာမမစိုက်ပျိုးလို့စားလို့မရဘူးမရတဲ့အပြင်လူတောင်မှပဲမသေးအောင်ဒါလူပြီးတော့ပြေးနေရတဲ့အချိန်ပေါ့နော်ချို့ရွာရင်မှဆိုလို့ရှိရင်ရေကတဖြည်းဖြည်းကြီးရင်းနဲ့ကိုသွားတက်လာပေါ့နော်ခဏတာအတွက်မှဥပမာတထအိမ်ကြီးမြုပ်ကုန်တယ်နောက်ခဏလေးတော့မှပဲနထအိမ်ကြီးကဒီသူ့ခေါင်းမူနာအထိရောက်ကုန်တယ်အဲ့လိုတွေဖြစ်ကုန်တော့တချို့ရွာသူရွာသားတွေလည်းသူတို့လည်းပေးလွတ်ရအောင်ဖြည့်ပြောင်းကြရတာရှိရယ်စိုက်ပျိုးရေးတယ်မဟုတ်မွေးမြူရေးတွေပါထိခိုက်တာငါးကန့်နေဆိုအလုံးကြီးအောက်ပိုင်းရောက်ကုန်တော့သူတို့မှကျွေးနဲ့ယူပြီးတော့ဒီစိုက်ပျိုးရေးတို့မွေးမြူရေးတို့လောက်တာအခုလိုရေးကြီးလိုက်တော့ပါတစ်ခုပန်သူတို့မှမကြံတော့ဘူးပေါ့နော်အဲ့လိုလူတွေလည်းအများကြီးရှိပါတယ်ပေါ့
ဒါပြင်အဲ့ဒီဒေသမှာ KNY ဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေတာရောလမ်းပန်းဆက်သွယ်ရေးမကောင်းတာရောကြောင့်ကုညီကယ်ဆယ်ရေးအဖွဲ့တွေတွားရောက်ဖို့ကလည်းမလွယ်ကူပါဘူး။မြေပြန့်ကနေစွန်စားပြီးတွားရောက်တဲ့ပရဟိတအဖွဲ့တချို့ကလည်းလမ်းမှာဂိတ်ချထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကခွင့်မပြုဘူးလို့သိရပါတယ်။ဒါကြောင့်မြန်မာပြည်အလဲပိုင်းမှာပရဟိတအဖွဲ့မျိုးစုံတွားလို့ရသလောက်အကူအညီပေးကြတာတွေကိုအင်တာနက်လူမှုကွန်ရက်မှာအလွယ်တကူတွေ့မြင်ကြပြီးမဲ့ KNY ပြည်မှာတော့ရေးပေးကယ်ဆယ်ရေးကူညီရေးလှုပ်ဆောင်ပေးနေတဲ့အဖွဲ့တွေဟာတော်တော်ကိုနေပါလွန်ပါတယ်။ KNY ပြည်မှာရှိတဲ့ဒေသကာကွယ်ရေးအဖွဲ့ဝင်တွေကတော့ရေးပေးကယ်ဆယ်ရေးကူညီရေးတွေကိုလှုပ်ဆောင်ပေးနေတာတွေ့ရတယ်လို့ကျေးလက်မြေပရဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကပဲအခုလိုပြောပါတယ်။
ဒါကတော့ကျွန်တော်တို့ဒီဘက်ပြည်နယ်မှာရှိတဲ့လူတွေအားပြန်ပြီးတော့အခုလက်တလောမှာကူညီနေတာတွေတွေ့ရတယ်ပေါ့နော်မြန်မာပြည်အလဲပိုင်းနဲ့သူတို့ဒေသရင်းနဲ့မတူဘူးလို့ဆိုဒီပြည်သူတွေကိုကူညီဖို့အတွက်ကားတွေပါရင်လည်းအဲ့လိုလာတဲ့အခါမှာဒီစစ်တပ်ကိတ်တွေကနေပြန်ပြီးတော့ဟိုသူတို့ပြေးမဝင်ဘူးပေါ့နော်နောက်ကိုပြန်ခိုင်းတယ်ပေါ့အဲ့လိုတွေလည်းရှိနေတယ်ကင်းနီပြည်နယ်ကကြတော့ဘယ်လိုဖြစ်လဲဆိုတော့အခုကင်းနီပြည်နယ်ရေးကြီးမှုကိုအဓိကပြန်ပြီးတော့ကူညီပေးနေတဲ့လူတွေကတော့ပို့နေတဲ့ရဲမေရဲဘော်ထောက်ဖို့အဲဒီလိုလူတွေကလည်းအများကြီးဥဆောင်ပြီးတော့လှုပ်ပေးနေတာတွေရှိရပေါ့နော်
အခုရေကြီးနေတာတွေဟာအရင်ကဖြစ်တောင်ဖြစ်ခဲအညာဒေသနဲ့ပဲခူးတိုင်းအရှိတ်ချံရန်ကုန်တိုင်းကရင်နဲ့မွန်ပြည်နယ်ဒေသတချို့မှာဖြစ်ပြီးစိုက်ပျိုးကင်းတွေအားလုံးရေမြုပ်ကုန်ပြီးတချို့ဒေသတွေကရေကျတဲ့အချိန်တွေမှာဆိုရင်လဲရေစည်းနဲ့အတူမျောလာတဲ့သဲတွေရွှန့်တွေဟာလယ်ရေရာတွေအပေါ်ကိုဒူးတဲ့ကြီးကြီးမားမားဖုံးလွှမ်းသွားပါတယ်ဒါကြောင့်ပြန်လဲစိုက်ပျိုးဖို့ပြန်လဲထူထောင်ဖို့အတွက်ကတော့အချိန်တော်ကြာကြီးလှုပ်ဆောင်ရအောင်မှာဖြစ်ပါတယ်အခုယာဂီတိုင်ဖုံမုံတိုင်းကြောင့်အိနီချင်းထိုင်းနိုင်ငံမှာလည်းရေကြီးရေရှမ်းစိုးစိုးဝါးဝါခံစားရပြီးမဲ့ထိုင်းအစိုးရကသူ့ပြည်သူတွေကိုရဟတ်ရင်တွေအသုံးပြုပြီးကူညီကယ်ဆယ်ရေးတွေအများဆုံးလှုပ်ဆောင်ခဲ့ပါတယ်မြန်မာနိုင်ငံမှာတော့ KNP အညာဒေသနဲ့ပဲခူးတိုင်းအရှိတ်ချမ်းတို့မှာစိုက်ပျိုးကင်းတွေဟာမြစ်ပြင်ကျဲကြီးလိုဖြစ်ကုန်တဲ့အတွက်ဒေသခံတွေကအနီးအနားကတစ်ပင်တွေပေါ်အိမ်ခေါင်မိုးတွေပေါ်မှာကဲသူကူသူတွေကိုစောင့်မျှော်နေကြရပါတယ်နိုင်ငံကမှာတော့အဲ့ဒီလိုအခြေအနေတွေကြုံတွေ့နေရတဲ့ရေဘေးဒုက္ခသည်တွေကိုရဟတ်ရင်နဲ့အမြန်ဆုံးကယ်ဆယ်ကူညီကြပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့အခုလိုရေဘေးကိုစစ်ကောင်စီကရဟတ်ရင်တွေကိုအသုံးပြုကဲဆဲတာမရှိပါဘူး။ဒါပေမဲ့လည်းစစ်ကောင်စီကပြည်တွင်းစစ်မှားရဟတ်ရင်တွေကိုအသုံးပြုပြီးအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေလို့ကလေးတငယ်တွေပါတေဆုံးကုန်ကြရပါတယ်အာနာသိန်းစစ်ကောင်းဆောင်မင်းအောင်လှိုင်ကတော့ဒီလစက်တင်ဘာလ18ရက်နေ့ကတိုင်းပြည်ရေကြီးနေတဲ့အချိန်မှာပကံဖျားဖူးသွားပြီးရဟတ်ရင်နဲ့ပြန်လာအပေါ်ကနေကြီးရှုတဲ့အခါမှာတော့အခုတခါရေကြီးတာဟာအဆိုးဝါးဆုံးဖြစ်ကြောင်းပြင်မနာမြို့နယ်မဟာပြူဟာသာသနာ့ဗိမာန်ရေဘေးကယ်ဆယ်ရေးစခန်းမှာဝန်ခံပြောဆိုခဲ့ပါတယ်ဒါအပြင်စိုက်ပျိုးမြေတွေပျက်စီးသွားတာကိုအမြန်ပြင်ဆင်ပြီးနှွေစပါးအမြန်ဆုံးစိုက်ပျိုးနိုင်အောင်နဲ့မိုးစပါးအတွေ့ဆဲရည်တွေအလုံးလောက်ရှိကြောင်းပြောသွားပါတယ်ဒါပေမဲ့လည်းလက်တလောမှာစိုက်ပျိုးမြေတွင်သာမကကြေးရွာတွေပါပျက်စီးကုန်တဲ့အတွေ့ဒေသခံတောင်သူလယ်သမားတွေဟာအယားအယာဆုံးရှုံးကုန်ကြပါတယ်အဲ့ဒီလိုရွာပြက်အိမ်ပြက်စိုက်ပျိုးကင်းတွေပျက်စီးကြတဲ့ကျေးလက်တောင်သူလယ်သမားတွေကိုမကြခင်မှသကောင်စင်းကောက်တော့မှဖြစ်တဲ့အတွက်မိမိအိမ်မိမိဒေသကိုအမြန်ပြန်ကြဖို့လဲသူကသက်ဆိုင်ရာအဖွဲ့အစည်းတွေကိုလူသိရှင်ကြားညွှန်ကြားခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကိုပြည်ပကဝင်ရောက်ဆွတ်ဖက်နေတယ်လို့အရင်ကအများရန်ဆွဆွဲပြောဆိုနေပေမဲ့အခုတခါကျတော့ရေဘေးကယ်ဆယ်ရေးအတွက်ပြည်ပအကူအညီတွေတောင်းခံလိုက်ပါတယ်မြန်မာနိုင်ငံရေဘေးအတွက်ဒီတိုင်းနိုင်ငံကနေအခုတခါဒေါ်လာ 1.8 သန်းအပအဝင်ပြီးခဲ့တဲ့ဇွန်လကစလို့ဒေါ်လာ 2.5 သန်းအကူအညီပေးထားကြောင်းရန်ကုန်မြို့ရှိဗီဒိန်တန်ယုံ Facebook လူမှုကွန်ရက်မှာကြေညာထားပါတယ်တချိန်တည်းမှာပဲအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကလည်းမြန်မာနိုင်ငံကိုအကူအညီပေးမယ်လို့ရန်ကုန်မြို့ရှိအမေရိကန်တန်ယုံကနေကြေညာထားပါတယ်ဒါအပြင်ရန်ကုန်ရှိအမေရိကန်တန်ယုံကလည်းမြန်မာနိုင်ငံရဲ့စိုက်ပျိုးရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာ online dashboard မိတ်ဆက်ပေးထားပါတယ်အဲ့ဒီကနေတစင်းအချက်အလက်တွေကိုရယူနိုင်ပြီးစားနပ်ဧည့်ခါဖူလုံရေးနဲ့ယာတိဥရုဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်အောင်အထောက်အကူပြုထားပါတယ်အဲ့တစက်ထဲမှာပဲ EU ဥရောပသမဂ္ဂကမြန်မာနိုင်ငံရေဘေးအတွက်လူသားချင်းစာနာမှုအကူအညီဖြင့်ယူရိုငွေ 1.2 သန်းထောက်ပံ့မယ်လို့ကြေညာလိုက်ပါတယ် EU အနေနဲ့ယာဂီမုန်တိုင်းတန်ခံရတဲ့တခြားနိုင်ငံတွေကိုလည်းထောက်ပံ့မှာဖြစ်ပေမဲ့မြန်မာနိုင်ငံကအများဆုံးရရှိမှာဖြစ်ပါတယ်ဒါအပြင်ကုလသမဂ္ဂစာနယ်ဧကအစီအစဉ် WFP ကလည်းအကူအညီတွေပေးဖို့ပြင်ဆင်နေပါတယ်။အိန္ဒိယကလည်းမကြာခင်ကအကူအညီတချို့လာပေးခဲ့ပါတယ်။မြန်မာနိုင်ငံမှာအခုလိုရေကြီးရှမ်းဖြစ်လို့စိုက်ပျိုးမြေဧကတသန်းနီးပါးလောက်ပျက်စီးပြီးကျွဲနွားတသိန်းကျော်သေဆုံးကုန်တယ်လို့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီကထုတ်ပြန်ထားပါတယ်။ဒါအပြင်သေဆုံးသူပေါင်းကပထမပိုင်းက300ဝန်းကျင်ရှိပြီးပျောက်ဆုံးသူတွေလည်းရာဂဏန်းရှိနိုင်တယ်လို့ခန့်မှန်းနေပေမဲ့အဲ့ဒီတည်းမကများနိုင်တယ်လို့အခုအခါမှာပြောကြားလာပါတယ်။ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာရေဘေးကြောင့်ဒုက္ခရောက်နေသူ6သိန်း3000ကျော်ရှိပြီးအရေးပေါ်အကူအညီတွေလိုအပ်နေလို့နိုင်ငံတကာကအကူအညီပေးဖို့ပန်ကြားထားပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်ပေးနေတဲ့မြေကြီးဩဇာအစီအစဉ်ကိုကိုခင်မောင်စိုးမင်းကတင်ဆက်ပေးကြတာပါအခုတော့မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်မှာမြန်မာနိုင်ငံရဲ့ပြောင်းလဲမှုအပေါ်မှာရုပ်ပြောင်ကာတွန်းတွေနဲ့သတင်းစာမဂ္ဂဇင်းတွေမှာရေးဆွဲဖော်ပြနေတဲ့နိုင်ငံကျော်ကာတွန်းဆရာမောင်မောင်ဖောင်တိန်ဟာ2021ခုနှစ်အာဏာသိမ်းမှုအပြီးမှာအမေရိကန်နိုင်ငံကိုခိုလုံခွင့်အနေနဲ့ရောက်ရှိနေပါတယ်အခုလက်ရှိမှာလည်းနိုင်ငံရေးကာတွန်းတွေကိုဆက်ပြီးတော့ရေးဆွဲနေတာပါသူဖြတ်တန်းရေးဆွဲခဲ့တဲ့ကာတွန်းအကြောင်းနဲ့ပတ်သက်ပြီးတော့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနိုင်ရှိချက်အစီအစဉ်ကနေဟောင်းစားကတင်ဆက်ပေးထားပါတယ်ရှင်
ကျွန်တော်လက်ရှိပေါ်ကာတွန်းကြီးရေးဖြစ်ပါတယ်လက်ရှိတော့ကျွန်တော် TVB English version TVB new English new မှာကျွန်တော်ကာတွန်းကြီးတပတ်တပုံရေးဖြစ်နေပါတယ်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ကာတွန်းကြီးရေးဖြစ်နေပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲပေါ်မှာရုပ်ပြောင်ကာတွန်းနဲ့ပုံဖော်ပေးနေတဲ့ကာတွန်းဆရာမမောင်ဖောင်တိန်ပဲဖြစ်ပါတယ်မမောင်ဖောင်တိန်ဟာမြန်မာနိုင်ငံကသတင်းစာမဂ္ဂဇင်းတွေမှာပါနိုင်ငံရေးနဲ့ပတ်သက်တဲ့ရုပ်ပြောင်ကာတွန်းတွေနဲ့ဝေဖန်ရေးသားသူတူလည်းဖြစ်ပါတယ်ခေတ်အဆက်ဆက်ကနိုင်ငံရေးရုပ်ပြောင်ကာတွန်းရေးဆွဲရာကနေ2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းမှုအပြီးမှာအမေရိကန်နိုင်ငံကိုကိုလုံကွင်းနဲ့ရောက်ရှိလာခဲ့တာပါသူရေးဆွဲခဲ့တဲ့နိုင်ငံရေးရုပ်ပြောင်ကာတွန်းတွေနဲ့ပတ်သက်ပြီးတော့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေကာတွန်းဆရာမမောင်ဖောင်တိန်နဲ့တွားရောက်မေးမြန်းထားပါတယ်
ဟိုကျွန်တော်တိနားလဲသလောက်ပြောရရင်ကဘာပေါ်မှာပေါ့နော်ကဘာပေါ်မှာဒီနယ်နမိတ်စီးတွေဘာသာစကားတွေစာပေတွေကိုကြော်လွားနိုင်တဲ့ဥစ္စာဂီတရယ်ပကြီးရယ်ကာတွန်းရယ်လို့ဒါကျွန်တော်တိထားတဲ့အတိပေါ့နော်တခြားလည်းရှိနိုင်တယ်အဲ့မှာကျွန်တော်ကာတွန်းတွေငယ်ငယ်တွေကရေးလာတဲ့အခြေအနေမှာခုနပြောသလိုပေါ့ဘာသာမတူတဲ့လူတွေလူမျိုးမတူတဲ့လူတွေကြားထဲမှာပါဒီကောင်ကအုံနဲ့ပြောရရင်စပီးကပြာဒီတည်င်းစာသားတွေကအခက်ခဲရှိနေပြီမြေကတ်တွန်အကြီးနဲ့ဂီတအဲ့လောက်ကြော်လွားနိုင်နေဆိုတော့တတိထားမိတဲ့နောက်ပိုင်းမှာကျွန်တော်လူထုကြားထဲမှာပေါ့နော်အာတည်င်းစာတစ်စောင်ကိုဖတ်ကြည့်မယ်ဆိုရင်တည်င်းนี่အများကြီးပါတဲ့အထဲမှာတကယ်တည်င်းစာရဲ့အထဲမှာပါတဲ့ကတ်တွန်ခွက်လေးတွေကိုရှားပြီးတော့ဖတ်တဲ့တဲ့စာတစ်စောင်လုံးမှာကတ်တွန်းတွေပဲရွေးပြီးတော့ရှာဖတ်တဲ့လူတွေအမြောက်အများရှိတာကိုလည်းကျွန်တော်သတိထားမိလားကတ်တွန်းရေးပြီးတဲ့နောက်ပိုင်းမှာပေါ့နော်ကျွန်တော်တို့ကတ်တွန်းတွေကဟိုကျွန်တော်ကလာခစ်ကလာတစ်ခုမှာသတင်းတွေကိုပြန်ပြီးတော့ဘယ်လိုခေါ်လဲ highlight လွယ်လွယ်ကူကူအချိန်တူတူအတွဲနဲ့စာတွေအများကြီးဖတ်စရာမလိုဘဲနဲ့ပေါ့နော်ဟိုဒီစာဖတ်တဲ့ဒီတဲ့နေဟိုနေပါလေဖတ်နေတဲ့လူတွေစီကိုအချိန်ဟိုချိန်တွတ်တွတ်အတွင်းမှာတိတိယောယောပို့နိုင်တဲ့ဥစ္စာပေါ့နော်နောက်ပြီးတော့ကလေးလူကြီးမကြီးပေါ့ခုနကကျွန်တော်ပြောသလိုပဲဘာသာလူမျိုးဘာမဆိုမြည်သူမဆိုနားလဲနိုင်တဲ့ဒီအမှုပညာပစ္စည်းပေါ့နော်အဲ့လိုပဲထင်ပါတယ်အဲ့ဒါကြောင့်အလူထုကြမှာကျွန်တော်တို့ဆိုကျွန်တော်တိတိလောက်ဆိုကတ်တွန်းဟာ78ရာစုလောက်ခရေကဒီကဘာမှာပေါ်လာတဲ့ဘောနပုံနစ်ကတော့အနေနဲ့ပေါ်လာတဲ့အချိန်ယနေ့အထိကျွန်တော်တို့နီးပညာတွေအမျိုးမျိုးပြောင်းလဲသွားပြီမဲ့ကတော့ဒီရည်စည်းထဲမှာဒီရှိနေတာကိုလည်းကျွန်တော်တို့လည်းသိမှာပေါ့နော်ဒါမျိုးအားကြောင့်မို့ဒီကတော့ကျွန်တော်လူထုကြားထဲမှာအခုချိန်ထိဒါကျွန်တော် ကူတွေပုံစံမျိုးပြောပြတာပါဟိုအငင်းပွားကြရှင်လဲရှိမယ်ပေါ့နော်ဟိုကျွန်တော်ကတ်တန်ရေးခဲ့တဲ့တတန်းနဲ့ပြန်ပြန်ကြည့်လိုက်လို့ရှိရင်တော့ကျွန်တော်ဘက်တစ်ဖက်မှာတော့ရရပြီးတော့ရေးခဲ့တဲ့ကတ်တန်ဆရာတယောက်တော့မဟုတ်ဘူးလို့ကိုကူကတော့ထင်တယ်ပေါ့နော်ဒါပေမဲ့ရက်ခဲ့တဲ့ဘက်ကလည်းကျွန်တော်တွေ့ကတော့ဒါအဖိနှိမ်ခံနေဘက်ဒီဟိုကျွန်တော်တို့ပြောရရင်ဒါခံစားနေရတဲ့သူတွေဘက်ကနောက်ဓမ္မဘက်ကရက်ခဲ့တဲ့ကတ်တုံမျိုးတွေပဲရေးခဲ့ပါတယ်ကျွန်တော်စိတ်ထဲတော့အဲ့လိုပဲထင်တယ်ဗောနော်ကျွန်တော်အများဆုံးစူးစမ်းပြီးကျွန်တော်ဘက်တစ်ခုကိုရရင်တော့အဓိကတော့ဗျာလူတုကျွန်တော်တို့နိုင်တစ်ချိန်ကတော့ကျွန်တော်ပြည်တွင်းမှာကတ်တုံရေးခဲ့တဲ့အချိန်ဆိုတော့ကျွန်တော်တို့မြန်မာလူတုဘက်ကရက်ခဲ့တဲ့ဘက်ပဲရှိပါတယ်ကျွန်တော်စစ်တပ်ဘက်ရယ်ပါတီဘက်ရယ်အစွဲမရှိပါဘူးကျွန်တော်အဆွဲရတော့လူတူပဲမှာပဲရှိပါတယ်ကျွန်တော်ကတ်တွန်ဆရာတယောက်ကတ်တွန်ရေးသူတယောက်အနေနဲ့ပြောရရင်တော့ကျွန်တော်ကတ်တွန်ရဲ့အခြေခံကတော့ကျွန်တော်တို့လူကတ်တွန်ဖတ်တဲ့လူတွေကိုပျော်ရွှင်စေခြင်းနဲ့ဆန္ဒနဲ့လေးနဲ့ရေးကြတာများပါတယ်ကျွန်တော်တို့ဒီကာလမှာတော့ကျွန်တော်တို့ကတ်တွန်တွေဟာခက်တံမှုတွေဒေါသတွေပါကောင်းပါနေလားလိမ့်မယ်ဗျဒါပေမဲ့တစ်ချိန်မှာပျော်ရှင်စရာကာတွန်းလေးတွေပြန်ဖတ်နိုင်ဖို့အတွက်ညှော်လင့်ပါတယ်ပြန်လဲဖတ်နိုင်ကြမယ်လို့အဲဒီလိုပျော်ရှင်စရာကာတွန်းလေးတွေပြန်လဲဖတ်နိုင်ကြမယ်လို့ကျွန်တော်လည်းယုံကြည်ပါတယ်အဲကာတွန်းလေးတွေကိုလည်းဖန်ပြီးပေးခြင်းပါသေးတယ်ခင်ဗျာ
နိုင်ငံကျော်ကတ်တွန်းဆရာမမောင်ဖောင်တန်ရဲ့နိုင်ငံရေးကလောင်ရဲ့အကြောင်းပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
။ကတ်တွန်းဆရာပြောပြတဲ့နိုင်ငံရေးရုပ်ပြောင်ကတ်တွန်းတွေအကြောင်းယူကရိန်းမြန်မာနိုင်ရှင်ချက်အစီအစဉ်မှာဟောင်းစာကတင်ဆက်ပေးသွားတာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်အလှည့်ပါ။နိုဝင်ဘာလ5ရက်မှာကျင်းပမယ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်မှာသမ္မတလောင်းတွေတစ်ဖက်နဲ့တစ်ဖက်အပြင်းထန်ပုတ်ခတ်မပြောကြကြဘူးအဓိကပါတီကြီးနှစ်ရက်ကလွတ်တော်ကိုယ်စားလှယ်တွေကတောင်းဆိုလိုက်ပါတယ် Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုဒုတိယအကြိမ်လှုပ်ကြံတက်ဖြတ်မှုအပြီးမှာအမေရိကန်လွတ်တော်အမတ်တွေကအခုလိုတိုက်တွန်းလိုက်တာပါ VOA သတင်းတော် Arash Arabasidi ပေးပို့တဲ့ဒီသတင်းကိုတော့ကိုအောင်ကပြောပြပေးပါရှင်
Republican သမ္မတလောင်းဒေါ်နယ်ထရမ့်ဒုတိယအကြိမ်လှုပ်ကြံခံရပြီးနောက်မဲဆွယ်စည်းရုံးရေးခီးစဉ်တွေပြန်ထွက်နေပါပြီ။သူလှုပ်ကြံခံရတာသမ္မတဂျိုးဘိုက်ဒန်နဲ့ဒုသမ္မတကမ်လာဟဲရစ်တို့ရဲ့တွေးထုတ်မှုတွေအကြောင်းဖြစ်တယ်ဆိုပြီးတော့လည်းအကြောင်းပြချက်ခိုင်ခိုင်လုံလုံမရှိပဲပြောဆိုနေတာပါ။အင်ဘီရောကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီမိုကရက်သမ္မတလောင်းကမ်လာဟဲရစ်ကအခုလိုလှုပ်ကြံမှုနဲ့ပတ်သက်လို့အလွန်စိတ်မကောင်းကြောင်းနဲ့နိုင်ငံရေးအကြမ်းဖက်မှုတွေကိုလည်းပြစ်တင်ရှုတ်ချကြောင်းဖော်ပြထားပါတယ်။ရွေးကောက်ပွဲကာလအတွင်းအကြမ်းဖက်မှုတွေကြောင်းအထူးလုံခြုံရေးအဖွဲ့ Secret Service အတွက်အသုံးစရိတ်ပူချပေးတဲ့ဥပဒေကိုလည်းလွှတ်တော်မှတခဲနဲ့အတည်ပြုနိုင်ခဲ့ပါတယ်
။ The bill is passed and without objection the motion to reconsider is laid on the table.
Pennsylvania ပြည်နယ်ကလှုပ်ကြံမှုကြောင်း Trump နေရွက်ကြီးစံထိမှန်သွားတာနဲ့ပတ်သက်လို့လုံခြုံရေးအဖွဲ့ရဲ့အားနည်းချက်ဖြစ်ကြောင်း Secret Service တာဝန်ရှိသူတွေကဝန်ခံပါတယ်ခုအခါမှာလှုပ်ကြံမှုနဲ့ပတ်သက်လို့ရောဘာကြောင့်နိုင်ငံရေးကြမ်းဖက်မှုတွေဖြစ်ပွားလဲဆိုတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့ပါတီနှင်းအလုံးကခေါင်းဆောင်တွေကတင်းငွေနေနေရုံကပြောပါတ
ယ်တ
ကူကူကြောင့်အခုလိုရိုက်ခတ်ခံရတာပါတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ငင်းကုန်ပြောဆိုနေကြတာတွေကိုပြန်ကြည့်မယ်ဆိုရင်ပြောတာတခြားအတိတ်ပဲဖွင့်ဆိုပုံကတခြားဖြစ်နေတတ်ပါတယ်ဒါကြောင့်အပြောအဆိုတွေစင်ကြင်ရပါမယ
်
ယူကောဝဲကာလာအတွင်းထုံးစံအတိုင်းပြင်းပြင်းထန်ထန်ငင်းခုန်ပြောဆိုရမှာတချို့အနေအထားတွေကမတူပါဘူး Republican ပဲဖြစ်ဖြစ် Democrat ပဲဖြစ်ဖြစ်ကိုပြောချင်ရင်ပြောအကြမ်းဖက်မှုလုံဆော်တာတဲ့နိုင်ငံရေးအကြမ်းဖက်မှုတွေကိုချုံချရမှာဖြစ်ပြီးအမေရိကန်လူမှုအတိုင်းအဝိုင်းအတွင်းမှာဒါတွေကိုနေရာပေးလို့မရပါဘူး
အခုရက်ပိုင်းအတွင်း Republican သမ္မတလောင်း Trump မှာ Ohio ပြည်နယ် Springfield မြို့မှာနေထိုင်တဲ့ Haiti နိုင်ငံကရွှေ့ပြောင်းချေချလာသူတွေဖြစ်တဲ့ ဟေးရှန်တွေဟာဒေတာကန်တွေရဲ့အိမ်မွေးတိရစ္ဆာန်တွေကိုတတ်စားတယ်ဆိုပြီးတော့ဆက်လက်ပြောဆိုနေပါတယ်ရီပပ်ဘလစ်ကန်တွေဖြစ်တဲ့အိုဟိုင်းယိုပြည်နယ်အုပ်ချုပ်ရေးမှူးနဲ့မြို့အုပ်ချုပ်ရေးအကြီးအကဲကတော့ထရမ့်ဆွဆွဲတာတွေမဟုတ်ဘူးဆိုပြီးညှင်းဆိုပါတယ်စပရင်ဖီမြို့ကန်ဟေးရှန်တွေကတော့စိုးရိမ်နေကြတာပါ
စင်ဆူရဟေရှန
်ဝိဒင်းမီဒီယာတွေမှာဖော်ပြနေတာကြောင့်ကျွန်တော်တို့ဟေရှန်တွေကြောက်နေကြပါတယ်ကျွန်တော်တို့ကဘဝတိုးတက်ရာလမ်းကြောင်းကိုလာရှာကြတာပ
ါ The guy
လူတယောက်ကကျွန်တော်ကိုကြည့်ပြီးတော့ရမ်းဆိုင်ဆိုင်ဆဲပါတယ်ပြီးတော့ဓာတ်ထုတ်ပြတယ်လို့လဲနောက်တဦးကပြောသွားတာပါအပြောဆိုတွေစင်ကြင်ကြဖို့တိုက်တွန်းမှုတွေရှိနေတဲ့ကြားမှာပဲကိုယ်စလဲလောင်းတွေကတော့အရင်အတိုင်းဆက်လက်မဲဆွယ်စည်းရုံးနေကြသေးပါ
If Kamala Harris is
Kamala Harris သာအရွေးခံရရင်တော့ American အိမ်မက်တွေကိုသူကအဆုံးသတ်မှာပါ။သမ္မတဖြစ်တဲ့သူမဟုတ်ပါဘူး။မိုင်းချင်ပေမဲ့လည်းပြောရမယ်ဆိုရင်သူကသမ္မတကိုမဖြစ်ထိုက်သူပ
ါ။
ပြည်내အုပ်ချုပ်ရေးမှူးအဖြစ်ဝင်အရွေးခံတဲ့ Republican တွေက Nazi တွေလို့ကြွေးကြော်ပြီးဂုဏ်ယူနေကြပါတယ်။ကျွန်တော်တို့လူတွေနဲ့မတူဘူးဆိုတာကိုမသိကြအောင်စောင့်နေကြရမလို့ပါဘူး။
နိုဝင်ဘာ9ရက်မတိုင်ခင်အချုပ်ပြည်နယ်တွေမှာကြိုတင်မဲတွေပြင်းနေကြပါပြီခင
်ဗျအမေရိကန်ရွေးကောက်ပွဲနဲ့ပြင်းထန်တဲ့ဝေဖန်မဲဆွဲမှုအကြောင်းအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်မှာကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှယ်ကိုရောက်ပါပြီအနာရှင်တဆိုးရှီအောင်ကဘာလက်ခီးသွားတွေပါမချမ်းကြောက်လန့်အောင်လှုပ်ပြီးတော့အဲလ်ဘေးနီးယားနိုင်ငံမှာထိန်းချုပ်ခဲ့တာကိုမမေ့ကြရအောင်ပြတိုက်ဖွင့်ပြသထားပါတယ်နိုင်ငံသားဧည့်သည်တွေဘလို့ထောက်လန်းခံရတယ်လဲဆိုတာပြသထားတဲ့ခီးသွားပြတဲ့ကိုမတ်စုမြတ်မွန်ကကဘာတလားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
ဘောကန်ကျွန်းဆွယ်နောက်ဖက်မှာတည်ရှိတဲ့အယ်ဘေးနီးယားနိုင်ငံဟာအခုလက်ရှိပါတီစုံဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံဖြစ်မလာခင် 1954 ခုနှစ်ကနေ 1985 ခုနှစ်အထိကွန်မြူနစ်အာဏာရှင်အန်ဖဲဟော်ဂျာရဲ့အုပ်ချုပ်မှုကိုခံခဲ့ရပါတယ်။အာဏာရှင်လက်ထက်တုန်းကအယ်ဘေးနီးယားပြည်သူတွေသာမကကမ္ဘာလက်ခီးသွားဧည့်သည်တွေကိုပါစောင့်ကြည့်ထောက်လှမ်းခဲ့တယ်ဆိုတာကိုအမှတ်ရနိုင်စေဖို့အတွက်ဒူရက်စ်မြို့မှာပြတိုက်တစ်ခုဖွင့်လှစ်ပြသထားပါတယ်။ဆက်လက်ပြခွက်ထဲအတံဖန်းဆက်ထည့်ထားတာမျိုးကစပြီးနိုင်ငံတော်ဝန်နိုင်ငံသားသားဧည့်သည်တွေတဲခိုနိုင်တဲ့ဟိုတယ်18ခုမှာထောက်လှမ်းရေးတွေကစပွဲရိုးတွေစပင်းညက်တွေလိုဟန်ဆောင်ပြီးတော့ထောက်လှမ်းခဲ့ပုံတွေကိုပြသထားပါတယ်။နိုင်ငံသားကအချိန်မရွေးတိုက်ခိုက်နိုင်တဲ့ဆိုပြီးဘုံခိုခြင်းတွေလှုပ်ထားရတာကိုလည်းနောက်မျိုးဆက်တွေတည်နိုင်အောင်ဘုံခိုခြင်းဟောင်းကိုအရင်ပုံစံမပြတ်ထားထားပါတယ်။အဲဒီတော့ကအစိုးရပိုင်း Elturis ဆိုတဲ့ခီးသွားလုပ်ငန်းတစ်ခုပဲရှိခဲ့ပြီးနိုင်ငံကိုလာလည်ခြင်းတွေဆိုရင်ကိုရေးအချက်လက်အသေးစိတ်စာနဲ့ရေးသားတင်ပြရပါတယ်။အများအပြားလဲပြည်ဝင်ခွင့်ငင်းခံခဲ့ရပါတယ်။ American, Israel နဲ့ South Africa နိုင်ငံတွေကဆိုရင်တော့ visa လုံးဝမပေးခဲ့ပါဘူး။အဲ့လိုနိုင်ငံသားတွေလာခွင့်ရဖို့သိတ်ကိုခက်ခဲရုံနဲ့မဟုတ်ပဲနိုင်ငံတွေကိုရောက်လာသူတွေကိုဝေစားစေရင်ပုံကအစားတင်းကျပ်ထားပုံကိုပြလိုက်မှုကရှင်းပြပါတယ
်။ Nukufi priest avec politis
ကဘာလက်ခီးတဲ့တွေလာရင်နိုင်ငံသား fashion ပုံစံတွေဝေစားလာလို့မရဘူးဆိုတာကြိုအသိပေးထားရုံနဲ့မဟုတ်ဘူး။နိုင်ငံဝင်မှလည်းရဲတွေကစောင့်ကြည့်တားဆီးပါတယ်။ဒါရီမကမုန်းစိတ်မွေးရှေတို့စပင်ရှေတို့နဲ့အမျိုးသားတွေရောက်လာရင်ညက်ပြဖို့စပင်ညက်သမားတယောက်နဲ့အမြဲရှိပါတယ်။ခေါင်းပွိုင်တွေဝတ်တဲ့ဘောင်းမီလိုမျိုးထူးထူးခြားခြားအဝတ်စားတွေဝတ်ထားကြသလားဆိုတာစောင့်ကြည့်ဖို့လည်းအဲ့ဒီချုပ်သူတယောက်ကိုထားတာပါတယ်။အဲ့ဒီအချိန်မှာအယ်ဘေးနီးယားတဲကိုနိုင်ငံသားဝတ်စားစီရင်ပုံမျိုးနဲ့ဆိုလုံးဝဝင်ဝင်မပြုတ်ပါဘူး
။လူငယ်တဲ့နှစ်ပေါင်း40ကွန်မြူနတီအာနာပြည်သူတွေစိုးရိမ်ကြောက်ရွံ့မှုနဲ့နေထိုင်ခဲ့ကြရသလိုနိုင်ငံသားကလာလဲတဲ့ဧည့်သည်တွေကိုပါကြောက်လန့်နေအောင်လှုပ်ထားတာတွေကိုဒီပြလိုက်မှာမိမောင်းထိုးပြသထားတာဖြစ်ပါတယ်။အမေရိကန်နဲ့ဆိုဗီယက်တွေနျူကလ িয়ার ဘုံလာကျဲလိမ့်မယ်ဆိုပြီးဘုံခိုခြင်းတွေဆောက်ခိုင်းထားလို့နိုင်ငံတော်မှာဘုံခိုခြင်းပေါင်း 38,000 ထက်မနည်းရှိခဲ့တာကနေနိုင်ငံသားတွေဆိုရင်အစိုးရကိုဖြုတ်ချဖို့ကြံစည်ထောက်လန့်သူတွေလို့မြင်အောင်လို့ခြောက်ပြောခဲ့ကြတာကိုလည်းပြတိုက်ပူးတွဲဖွင့်ထားသူကရှင်းပြပါတယ်။
အယ
်ဘေးနီးယားနိုင်ငံတိုက်ခိုက်ခံနေရတယ်ဆိုတာမျိုးနဲ့အမြဲဝါဒဖြန့်မာတယ်။နိုင်ငံသားကလာတိုက်လိမ့်မယ်။အမေရိကန်တွေလာတိုက်လိမ့်မယ်။ပါလက်စတိုင်းကိုကာကွယ်တဲ့ကိစ္စမှာအစ္စရေးနဲ့သဘောမတူလို့အစ္စရေးကလာတိုက်လိမ့်မယ်ဆိုတာမျိုးတစ်ချိန်လုံးပြောနေတာပါ။တနိုင်ငံလုံးကိုအခုလိုစိတ်သက်စစ်ဆေးရေးလုပ်ပြီးတော့အာဏာရှင်သက်ဆိုးရှေဖို့လုပ်ခဲ့ပါတယ်။အဲ့ဒါကြောင့်ကဘာလက်ခီးတဲ့တွေဆိုလဲမိတ်ဆွေတွေလို့မမြင်ပဲရန်သူတွေလို့မြင်ခဲ့ကြတာပါ။အ အာနာရှင်ဟောင်းအန်ဘဲဟော်ကြားလက်ထက်တုန်းကတခုတည်းသောခီးသွွားလုပ်ငန်းမှာအထူးထောက်လှမ်းရေးဌာနထားရှိပြီးတော့အဲလန်းညွန့်တွေကိုလည်းစီးစစ်စောင့်ကြည့်ခဲ့ပါတယ်။အဲလန်းညွန့်တွေအနေနဲ့အဲ့ဒီတွေနဲ့ပုံကိုရေးဆိုင်ရာလုံးဝမပြောရသလိုနိုင်ငံနဲ့ပတ်သက်လို့လည်းအာနာပိုင်တွေပြောခွင့်ပေးထားတာလောက်ပဲပြောပြရပါတယ်။
အဲ့ဒီအချိန်တော့အဲလန်းညွန့်လုပ်ဖို့ဆိုရင်တော်တော်လေးခက်ခဲမှာပါ။အဲလန်းညွန့်ဆိုတာကနေရာတိုင်းမှာရနိုင်တဲ့တမိုင်းကြောင်တွေ၊နေဆွဲတွေ၊အချက်လက်တွေကိုပြောပြတာမျိုးထက်ကိုယ်တိုင်ကြုံမှုတွေ့ဘူးတာကိုဧည့်သည်တွေသိအောင်လို့ပြန်ပြီးတော့မျှဝေရှင်းပြပြောပြပြီးတော့သူတို့ကိုယ်တိုင်အတွေ့အကြုံရသွားအောင်လို့အကူအညီပေးရတာလို့တော့ကျွန်မထင်ပါတယ်။community kit တော့အဲ့လိုသာကိုယ့်ရဲ့အတွေ့အကြုံတွေတွားပြီးတော့ပြောပြရင်အဖမ်းခံရမှာသိကြပါတယ်။ကျမဆိုရင်တော့ community kit မှာအဲလန်းညွန်အလုပ်လုပ်နိုင်မယ်မထင်ပါဘူး။အခုတော့အဲ့လိုမျိုးမဟုတ်လို့တော်ပါသေးတယ်
။နိုင်ငံတောင်ဘက်မှာ green နိုင်ငံအနောက်ဘက်မှာ adriatic ပင်လယ်ရှိတဲ့ albania နိုင်ငံဟာတဘာဝရှုခင်းအလှတွေပေါ်တဲ့နိုင်ငံတစ်ခုဖြစ်ခဲ့ပေမဲ့ community အာဏာရှင်အုပ်ချုပ်ခဲ့စဉ်တုန်းကနှစ်ဆင်လာခွင့်ပြုတဲ့နိုင်ငံသားကဘာလဲ့ဧည့်သည်ကယာကနန်းသာရှိခဲ့ပါတယ်။လှပတဲ့ပင်လယ်ကမ်းခြေတွေရှိရာကိုကမ္ဘာလှည့်ဧည့်သည်တွေဘတ်စကားတွေပေါ်ကနေသွားကြီးခွင့်ပြုခဲ့ပေမဲ့ကမ်းခြေစင်းရေကူးခွင့်ကိုတော့ပိတ်ပင်ထားခဲ့ပါတယ်။ကမ္ဘာလှည့်ဧည့်သည်တွေရဲ့ခြေလှမ်းတိုင်းကိုစောင့်ကြည့်ထောက်လှမ်းနေခဲ့တာဖြစ်ပါတယ်
။ I think it would be very disarming to know that over my shoulder somebody's watching.
ပိုပါလှုပ်လို့စောင့်ကြည့်ခံနေရမယ်။ပြောသမျှစောင့်နားထောင်နေမယ်ဆိုရင်ကျမဆိုရင်တော်တော်လေးကိုမလုံခြုံသလိုခံစားရမယ်လို့ထင်ပါတယ်။ကိုတခုခုပြောလိုက်လို့အာနာဘန်တွေဘက်ကမှားတယ်လို့ထင်ရင်ထောင်ချခံရမယ်နိုင်ငံကနေနှစ်ထုတ်ခံရမယ်အခြေအနေမျိုးရောက်သွားနိုင်ပါတယ်။အခုလိုတစ်ချိန်လုံးစိုးရိမ်ကြောက်ရွံ့မှုတွေနဲ့ဒီကလူတွေနှစ်ပေါင်းများစွာဘယ်လိုနေခဲ့ကြသလဲကျမစဉ်းစားကြည့်လို့တော့မရပါဘူး။အာနာရှင်ဆူရကိုစန့်ကျင်တဲ့အပြောမျိုးအတွေးမျိုးဖြစ်သွားမလားဆိုတာမျိုးတစ်ချိန်လုံးစိုးရိမ်စိတ်နဲ့နေခဲ့ကြရမယ်ထင်ပါတယ်။
တစ်ချိန်လုံးကပြည်ဝင်ခွင့်မရခဲ့ကြတဲ့ American ခီးသွားဧည့်သည်တွေအခုတော့ Albania နိုင်ငံကိုလာလည်နေကြပါပြီ။ဒေသခံတွေရဲ့ဖော်ပြမှုနဲ့ Albania နိုင်ငံရဲ့ထူးခြားမှုတွေကိုအခုလိုမျိုးနိုင်ငံသားတွေမျက်မြင်ခံစားနိုင်ကြဖို့အတိတ်မှာဖြစ်ခဲ့တာတွေထပ်မဖြစ်ဖို့အရေးကြီးတယ်လို့ဧည့်သည်တွေကပြောပါတယ်
။ I think in any situation you can learn from history because if we do not learn
ဘယ်လိုအခြေအနေမျိုးပဲဖြစ်ဖြစ်သမိုင်းကနေသင်ခန်းစာယူသင့်တယ်လို့ထင်ပါတယ်။မဟုတ်ရင်တော့ဒီလိုအဖြစ်မျိုးပြန်ဖြစ်မှာသိကြပါရယ်အခုလိုပြည်သူတွေကိုဖိနှိပ်တဲ့အာဏာရှင်မျိုးနောက်တစ်ချိန်ပြန်ပေါ်လာမှာကိုခွင့်ပြုလို့မရပါဘူ
းအာဏာရှင်ဟောင်းအန်ဗဲဟော်ဂျာ1985ခုနှစ်မှာကွယ်လွန်သွားခဲ့ပြီးတဲ့နောက်1990ပြည်နှစ်ပိုင်းတွေကစပြီးအယ်ဘေးနီးယားနိုင်ငံဟာဒီမိုကရေစီအသွင်ပြောင်းလဲခဲ့တာအခုတော့ EU ဥရောပတမကရဲ့ဝင်ခွင့်ရနိုင်ဖို့ကြိုးစားနေတဲ့အဆင့်ကိုရောက်နေပါပြီအယ်ဘေးနီးယားနိုင်ငံကိုလာလည်ကြတဲ့ကမ္ဘာလှည့်ဧည့်သည်အကြီးအကျယ်ကလည်းတန်းနဲ့ချီတိုးလာတာမှာ2023ခုနှစ်တုန်းက10တန်းထက်မနည်းရှိခဲ့ပါတယ်။နိုင်ငံသားသားဧည့်သည်တွေကိုကြိုဆိုတဲ့နိုင်ငံဖြစ်တဲ့ဆိုတာကိုအယ်ဘေးနီးယားခီးသွားလုပ်ငန်းတွေကစူးစမ်းပြသနေကြပြီးလာလေတဲ့ဧည့်သည်ပိုပိုများလာမယ်လို့မျှော်လင့်နေကြပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
။မဆူမြတ်မော်တင်ဆက်ပေးခဲ့တာပါရှင်။ဒီကညရဲ့အပတ်စဉ်စီစဉ်ရင်းကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကို Max Kinley ကပြောပြပေးပါမယ်ရှင်။
လေဗနွန်နိုင်ငံတောင်ပိုင်းကိုအစ္စရေးကလေကြောင်းကနေဒီနေ့လဲဆက်လက်တိုက်ခိုက်နေပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်နှစ်ရက်အတွင်းလေဗနွန်နိုင်ငံသား950ကျော်သေဆုံးခဲ့တယ်လို့လူပေါင်း1650လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။သေဆုံးခဲ့သူတွေထဲမှာကလေးငယ်35ယောက်နဲ့အမျိုးသမီး60နီးပါးပါဝင်တယ်လို့လေဗနွန်ကျန်းမာရေးအရှိတွေကပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေဒီကနေ့မိန့်ခွန်းပြောနေကြတာမှာကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာနိုင်ငံအကြောင်းလဲထည့်သွင်းပြောခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းကမ္ဘာကုလသမဂ္ဂညီလာခံမှာမိန့်ခွန်းပြောခဲ့ပါတယ်။ဂျိုးဘိုင်ဒန်ကကမ္ဘာကြီးမှာဖြစ်နေတဲ့ငြိမ်းချမ်းရေးကိုချိန်ချောင်းနေတဲ့ကိစ္စတွေကိုဒီနေ့ပြောကြားတဲ့သူ့ရဲ့မိန့်ခွန်းထဲမှာထည့်ပြီးတော့ပြောသွားပါတယ်။သမ္မတဘိုင်ဒန်ကအထွေထွေညီလာခံမှာအမေရိကန်သမ္မတအနေနဲ့နောက်ဆုံးချိန်ပြောတာဖြစ်တယ်ဆိုတာနဲ့သူ့ရဲ့မိန့်ခွန်းကိုစတင်ခဲ့ပါတယ်။ကက်သလစ်အသင်းတော်ရဲ့အကြီးအကဲပိုဟမ်မင်းကြီးဖရန်စစ်ကအကျဉ်းကျနေတဲ့ဒေါ်ဆန်းစုကြည်ကိုဗာတီကန်နိုင်ငံမှာခိုလုံခွင့်ပေးမယ်လို့ကန့်လန့်ခဲ့ပါတယ်။ပိုဟမ်မင်းကြီးကဒေါ်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့တောင်းဆိုကြောင်းနဲ့ဒေါ်ဆန်းစုကြည်ရဲ့တားဖြစ်သူနဲ့လည်းအီတလီနိုင်ငံရောမမြို့တော်မှာတွေ့ဆုံခဲ့ပြီးတော့ဗာတီကန်မှာလာရောက်ခိုလုံမယ်ဆိုရင်လက်ခံမယ်လို့ကန့်လန့်ခဲ့ကြောင်းကိုအာရှကခရီးယန်ဘုန်းတော်ကြီးတွေကိုပြောပြခဲ့တယ်လို့ခီးစဉ်မှတ်တမ်းတွေရသိရပါတယ်ရှင်။
သ
တင်ရင်ချင်းချုပ်ကိုမက်ခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလီယံနဲ့ရောဘတ်မိုက်ကလင်းတို့ဖြစ်ပါတယ်။ VOA America အတန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သက်လိုက်အပြင်online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။ video ကိုနားတော်တာဆင်မေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။သရရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကြီးငြိမ်ပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျွန်မလီမာပါ။This program